Welcome to the Voice of America in Burmese.
Republican Party ရဲ့ နိုင်ငံလုံး ဆိုင်ရာ ပါတီ ညီလာခံ တတိယ မြောက် နေ့ ညဘက် မှာ သုတမရ Mike Pence Maryland ပြည်နယ် Baltimore မြို့ Fort McHenry ကနေ မိန့်ခွန်းပြောကြားမှာ ဖြစ်ပါတယ် ညီလာခံ တတိယ မြောက် ညအတွက် တွင် မိန့်ခွန်းပြောမယ် သူတွေ ထဲ မှာ အထက်လွှတ်တော် အမတ်တွေ ဖြစ်တဲ့ Marsha Blackburn နဲ့ Joni Ernst တို့ ပြင် အမျိုးသား ထောက်လှမ်းရေး ယာယီ အကြီးအကဲဟောင်း Richard Grenell လည်း ပါဝင်ပါတယ် ညီလာခံ ဒုတိယ နေ့ ဖြစ်တဲ့ အင်္ဂါ ညက မိန့်ခွန်းပြောကြားခဲ့တဲ့ သမရကတော့ Melania Trump ကတော့ coronavirus ကရောဂါဒဏ်ခံရတဲ့ တိမ့်နေချီတဲ့ American နိုင်ငံသားတွေအတွက် စာနာထောက်ထားမှုရှိကြောင်းနဲ့ စိုးရိမ်မှုနဲ့ ကူညီသူမဲ့နေတယ် လို့ ခံစားနေရသူတွေအတွက်ပါ အားပေးစကားပြောကြားခဲ့တာပါ သမရကတော့ရဲ့ မိန့်ခွန်းဟာ လေးရကြာကျင်းပါမဲ့ ညီလာခံ ပထမ နှစ်ညမှာ ကြားနေရတဲ့ သမရ Trump ထောက်ခံသူတွေရဲ့ Democratic Party သမရလောင်း Joe Biden ပေါ် ပြင်းပြင်းထန်ထန်ထိုးနဲ့ တိုက်ခိုက်တဲ့ နိုင်ငံရေးထိုးနဲ့ချက်တွေနဲ့ လုံးဝကွာခြားနေတာပါ Russia နိုင်ငံ Moscow မြို့တော်ကို 2 ရက်ကြာခီးသွားရောက်နေတဲ့ American ဒုတိယ နိုင်ငံခြားရေးဝန်ကြီး Stephen Biegun ရဲ့ Russia ထိတ်တန့်အရာရှိတွေနဲ့ ဆွေးနွေးပွဲဟာ ဗိုလ်တပူးနေမှာ ပြီးဆုံးခဲ့ပါတယ်။ သူဟာ Belarus နိုင်ငံမှာ ဖြစ်ပွားနေတဲ့ နိုင်ငံရေးပြဿနာနဲ့ ရုတ်တရက် နာမကျန်းဖြစ်သွားတဲ့ Russia အတိုက်ခံခေါင်းဆောင်ရဲ့ အစိတ်သင့်ခဲ့ပုံရတဲ့ အခြေအနေအပါအဝင် နိုင်ငံခြားအမြင်မတူတာတွေကို Russia အရာရှိတွေနဲ့ ညှိနှိုင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ Belarus နိုင်ငံမှာ နှစ်ပေါင်း 26 နှစ်ကြာအုပ်ချုပ်ခဲ့တဲ့ Anashin Alexandra Lukashenko ga Agula 9 ye ywe kaw pwe ma tu nan ya chang chin ya kae de naw me ma tama mu re shi de lo we ban khan ya de di ywe kaw pwe me ya la ko le ma khan ne pi du re yet set bi san na pya ni ja da ba Moscow go ma twa kin tu nangan chai win ji Began ga Belarus taik kan khaw saung le twet song kae la le phit par de anaw nangan twe ne tu American nangan ga san na pya du re bak ga yet di ni chin ma Russia su ya ga Anashin Lukashenko bak ga yet di ni da phit par de ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း Siberia ကနေ Moscow ကိုလေယာဉ်နဲ့ပြန်လာတဲ့ Russia တိုက်ခိုက်ခံခေါင်းဆောင် Alexei Navalny လမ်းမှာရုပ်တရက်နာမကျန်းဖြစ်ခဲ့မှုမှာ အစိတ်သက်တဲ့လက္ခဏာတွေ့ရတာနဲ့ပတ်သက်ပြီးလဲ စိုးရိမ်စစ်ဘူးကြောင့်ဒုဝန်ကြီးကပြောကြားခဲ့တာပါ American ဒုဝန်ကြီးရဲ့ Russia ခြေစင်မှာ Belarus နဲ့ Navalny အရေးအပြန် American နဲ့ Russia တို့ကြားလက်တန်ထိန်းချုပ်ရေးဆန်ရာနဲ့ North Korea nuclear အရေးကိစ္စတွေကိုပါဆွေးနွေးဖို့ပါဝင်ပါတယ် American တောင်ပိုင်း ပင်လယ်ခွင့် ကမ်းရိုးတန်း ဒေသစီကို ဥတီရွေ့ရှားနေတဲ့ Hurricane Monnaie Laura ဟာ ဒေတိုင်နှုန်း တစ်နာရီ မိုင် 140 လောက်နဲ့ ပြင်းအဆင့် 4 ရှိတဲ့ အားဖြင့် Monnaie တစ်ခု ဖြတ်လာနိုင်တယ်လို့ American မြို့သား Hurricane Center က comment ထားပါတယ် ဒီ Monnaie ဟာ ဗိုလ်တပူးနေ နှောင်းပိုင်းမှာ ကုန်းတွင်းဘက်ကို ဝင်ရောက်လာနိုင်တယ်လို့ comment လာပါ ဒီ Monnaie ဟာ American တောင်ပိုင်းက Texas နဲ့ Louisiana ပြည်နယ်တွေနာ ဝင်ရောက်လာနိုင်တယ်လို့ ဒေသခံတွေကိုသတိပေးနေပါတယ် ဒေတိုင်နှုန်း သိပ်ကိုပြင်းထန်မှာ ဖြစ်တဲ့အပြင် ဘုံတိုင်းကြောင့်ပေါ်ပေါက်တဲ့လှိုင်းလုံးကြီးတွေကသိပ်ကြီးမားနိုင်ပြီးပျက်စီးမှုများနိုင်တယ်လို့လည်းပြောပါတယ်။ဒါပြင်မိုးရေချင်း15လက်မလောက်ကြီးရွာသွန်းနိုင်ပြီးရေကြီးရေရှမ်းမှုနဲ့ကျုံ့ရနိုင်တယ်လို့လည်းသတိပေးထားပါတယ်။
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်တော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာသက်6ယောက်ထပ်ပြီးတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း980ရှိပြီဖြစ်ပါတယ်။ဩဂုတ်လ26ရက်နေ့အတွက်စစ်ဆေးခဲ့တဲ့တခွဲနမူနာ 1265 ခုထဲက6ဦးတည်ပြုခဲ့တာဖြစ်ကြောင်းဂျပန်နိုင်ငံကစားဝန်ကြီးဌာနကည7နာရီအချိန်ထုတ်ပြန်ကြေညာခဲ့ပါတယ်။တည်ပြုလူနာတွေထဲရခိုင်ပြည်နယ်စစ်တွေမြို့က3ဦးနဲ့ကြောက်တော်က2ဦးပါဝင်ပါတယ်။ကြံတဦးကတော့စကိုင်းတိုင်းကလေးမြို့ကဖြစ်ပြီးအမေရိကန်နိုင်ငံကပြန်လာပြီးတဲ့နောက်အသွာလာကန့်သတ်ထားသူဖြစ်ပါတယ်။ကြောက်တော်ကတည်ပြုလူနာ2ဦးကတော့စစ်တွေမြို့ကပြန်လာပြီးတဲ့နောက်တိကျအခွဲစောင့်ကြည့်ထားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ COVID-19 ကူးစက်မှုမြင့်တက်လာတာကိုထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့အတွက်ရခိုင်တပြည်နယ်လုံးအကျုံးဝင်နဲ့ပြည်သူတွေအိမ်ထဲမှာပဲနေထိုင်ဖို့ Stay at home ပန်ကြားချက်ကို COVID-19 ကာကွယ်ရေးမြို့သားစစ်ဘုကော်မတီကဩဂုတ်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။အလုတာဝန်ထမ်းဆောင်ဖို့ပြည်ပထွက်သူတွေကလွဲရင်ကြံပြည်သူတွေအိမ်မှာနေဖို့လိုအပ်တယ်လို့ကြေညာချက်မှာပါရှိပါတယ်။ဈေးဝယ်ထွက်ဖို့လိုရင်တအိမ်ကိုတယောက်စီကန်းသွားရင်နှစ်ယောက်သွားခွင့်ပြုမှာဖြစ်ပါတယ်။ဒါပြင်ပြည်နယ်တွင်ခီးသွားလာတာနဲ့ပြည်နယ်ပြည်မဒေသတွေကိုခီးထွက်တာမျိုးမလိုအပ်ဘဲမလုပ်ကြဖို့ကိုလည်းပန်ကြားထားပါတယ်။ကျမရေးနဲ့တခြားရေးပေါ်ကိစ္စတွေကြောင့်မဖြစ်မနေခီးသွားရင်လည်းသက်ဆိုင်ရာဌာနအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်ရယူဖို့နဲ့ရောက်တဲ့နေရာမှာသက်ဆိုင်ရာကျမရေးစစ်ဆေးမှုခံယူဖို့တိကျစောင့်ကြည့် quarantine center တွေမှာ27ရက်နေထိုင်ကြဖို့ထုတ်ပြန်ထားတဲ့ COVID-19 ဆိုင်ရာအမိန့်နဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့နဲ့မလိုက်နိုင်ရင်တဘာဝပေးရန်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့အရေးယူခံရမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကရင်ပြည်နယ်အတွင်းမြန်မာထိုင်းနယ်စပ်အနားတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့မြို့သစ်ဟာတရုတ်နိုင်ငံရဲ့ BRI ကမ္ဘာလမ်းစီမံကိန်းနဲ့သက်ဆိုင်မှုမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။လောလောဆယ်မြန်မာအစိုးရကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ကရင်ပြည်နယ်အတွင်းကရွှေကုတ်ကိုမြို့သစ်ကတရုတ်စိုးရစီမံကိန်းတွေနဲ့မသက်ဆိုင်ကြောင်းရန်ကုန်မြို့ကတရုတ်တန်ယုံကအင်္ဂါနေ့ညပိုင်းက Facebook ကတစင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။တရုတ်တန်ယုံရဲ့ကြေညာချက်မှာနေဆက်ဖြတ်ကျော်လောင်းကစားမှုတွေနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ယက်တီချက်ကတသမတ်တည်းရှိပြီးတရုတ်အရေးအနည်းတွေကိုနိုင်ငံရဲ့ချားလောင်းကစားယုံတွေမှာသုံးစွဲခွင့်မပြုသလိုတရုတ်နိုင်ငံသားတွေကိုနိုင်ငံရဲ့ချားလောင်းကစားယုံတွေထောင်ခွင့်မပြုဘူးလို့လည်းပါရှိပါတယ်။မြန်မာမီဒီယာတွေကတော့တရုတ်လူ့သမားတွေကရင်ပြည်နယ်တဲတဖွဲ့ဖွဲ့ရောက်လာတဲ့သတင်းတွေကိုအရင်ကထုတ်ဖော်ပြောဆိုရေးသားထားခဲ့တာပါ။ဒါအပြင်ကရင်ချင်းချင်းအထောက်အကူပြုကွန်ရက်လိုလူမှုအဖွဲ့အစည်းတွေနဲ့ Washington DC အခြေစိုက် American ချင်းချင်း Institute USIB တို့ကလည်းဒီမျိုးသစ်ဟာနေဆက်ဖြတ်ကျော်လောင်းစားမှုတွေနဲ့ငွေကြေးခွာချမှုလုပ်ငန်းမှာအချက်ချာကျတဲ့နေရာဖြစ်လာမှာကိုစိုးရိမ်ပူပန်ကြောင်းပြောထားခဲ့မှုပါတယ်။ဒီမျိုးကိုတည်ဆောက်နေတဲ့ Yatine Company ရဲ့မြို့သစ်ကြော်ညာတွေမှာတော့ဒီမျိုးရဲ့အဓိကဝင်ငွေကလောင်းစားယုံတွေကလို့ဖော်ပြထားပါတယ်။မြန်မာအစိုးရကကီဘီနယ်အတွင်းလောင်းစားလုပ်ခွင့်လိုင်စင်ချမှတ်ပေးထားတာမရှိသေးပါဘူး။ Yatine Company ကမြန်မာအစိုးရစီကနေ American Dollar 22.5 သန်းကုန်ကြမဲ့တမိုးကြီးအင်အားတည်ဆောက်ရေးခွင့်ပြုချက်ကိုရရှိထားတာဖြစ်ပါတယ်။အငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကကျွန်းတူတွေနဲ့စစ်စခန်းတွေတိစောက်ရာမှာပါဝင်ခဲ့တယ်လို့ဆွဆွဲခံထားရတဲ့တရုတ်ကော်မတီ24ခုနဲ့လူပုဂ္ဂိုလ်တဝန်းကျင်စီကိုအမေရိကန်ပြည်ထောင်စုကဗိုလ်တုံးလေးကတခတ်ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။ဆော့လုံရေးစီမံကိန်းတွေကိုတာဝန်ယူခဲ့တဲ့အဲ့ဒီကော်မတီတွေကတရုတ်စစ်တပ်ကိုအားပေးကူညီတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တယ်လို့အမေရိကန်စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစီမံကိန်းတွေမှာပူးပေါင်းပါဝင်ကူညီခဲ့တဲ့တာဝန်ရှိသူလူပုဂ္ဂိုလ်တဝန်းကျင်စီကိုလည်းအမေရိကန်နိုင်ငံတွင်းဝင်ရောက်ခွင့်ဗီဇာပိတ်ပင်ထားတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့တိကျထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။2013ခုနှစ်ကစပြီးတရုတ်နိုင်ငံဟာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကိုအသုံးပြုပြီးအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကဧက3000ကျော်တဲ့နယ်မြေတွေကိုသိမ်းယူခဲ့တာကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်သလိုအင်းဒီချင်းနိုင်ငံတွေရဲ့အချုပ်ချာအာဏာကိုထိပါပြီးတဘာဝပတ်ဝန်းကျင်ပြည့်ရွေးမှုတွေကိုဖြစ်ပေါ်စေခဲ့တယ်လို့ပုံပြယူကပြောပါတယ်။ရင်းနှီးတဲ့တဘာဝတန်ခွေအရင်းမြစ်တွေအများအပြားရှိတဲ့တောင်တရုတ်ပင်လယ်80ရာခိုင်နှုန်းကိုတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားပါတယ်။ဒေသတွင်းတခြားနိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းတောင်တရုတ်ပင်လယ်ဒဇိတပိုင်းကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ်။ အမေရိကန်နဲ့တရုတ်နှစ်နိုင်ငံရှင်ပြိုင်မှုမြင့်တက်နေပြီးဆက်ဆံရေးတင်းမာနေချိန်မှာပဲအာရှဒေသအတွင်းအမေရိကန်တို့ရှိနေဖို့လိုအပ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကဗုဒ္ဓဟူးနေ့ကပြောပါရယ်လောလောဆယ်မှာအမေရိကန်နဲ့တရုတ်အင်အားကြီးနှစ်နိုင်ငံအကြားကုန်သွယ်ရေးကိစ္စအမေရိကန်တို့ကတရုတ်တပ်တွေရဲ့တောင်တရုတ်ပင်လယ်ထဲရန်လိုတဲ့လှုပ်ရှားမှုနဲ့ထိုင်ဝမ်အရေးတွေလိုကိစ္စတွေမှာအငင်းပွားနေတာဖြစ်ပါရယ်ဒါပေမဲ့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးတက်တိုရလော့ဆင်ကတော့အမေရိကန်တို့ရှိနေရင်ဒေသတွင်းအင်အားချိန်ခွင့်ရှာညီမျှတဲ့အနေအထားကိုရရှိစေမှာဖြစ်တာကြောင့်အမေရိကန်တွေကလိုအပ်တယ်လို့ ANC သတင်းဌာနကိုပြောပါရယ်တောင်တရုတ်ပင်လယ်ထဲတရုတ်တို့နယ်မြေပိုင်ဆိုင်တယ်လို့တောင်းဆိုထားတာကိုအမေရိကန်တို့ကကလတရှိလက်မခံပဲစန့်ကျင်နေကြတာဖြစ်ပြီးလွတ်လပ်တဲ့ရေကြောင်းလမ်းတွေကိုပုံဖော်ဖို့ဒေသရင်းပင်လယ်ပြင်တွေကိုစစ်သမောတွေပုံမှန်ဆေးလွတ်နေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးလော့ဆင်ကအမေရိကန်တို့စီးရီးယားဒေသတွင်းမှာရှိနေတာဟာဖိလစ်ပိုင်နိုင်ငံရဲ့အကျိုးစီးပွားဖြစ်တယ်လို့ပြောသလိုဖိလစ်ပိုင်နိုင်ငံဟာသူ့ရဲ့နှစ်ကြိုမဟာမိတ်အမေရိကန်နိုင်ငံနဲ့ပုံမှန်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံဟာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကတရုတ်တို့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတန်တမာရေးအရာချင်းချင်းကန့်ကွက်နေကြတာဖြစ်ပါတယ်မကြသေးမီကပဲတရုတ်တို့ကဖိလစ်ပိုင်ငါးဖန်သမားတွေရဲ့ငါးဖန်ကိရိယာတွေကိုသိမ်းယူခဲ့တဲ့ကိစ္စကိုဖိလစ်ပိုင်ကကန့်ကွက်ထားခဲ့ပါတယ်ချာတာပရိနေမနပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါစစ်တွေနဲ့ရခိုင်အခြားမြို့တွေမှာပိုးတွေ့တာဆတိုးများလာနေပြီးဆတိုးမှုလည်းများနေပေမဲ့ပြင်းထန်မှုနဲ့ကထိထိရောက်ရောက်ထိန်းချုပ်ဖို့ပြင်သားတယ်လို့ရခိုင်ကိုဗစ်အရေးပေါ်တုံ့ပြန်မှုဘူကွင်းစင်းအဖွဲ့ကဆိုလိုက်ပါတယ်စစ်တွေဒီတစ်ခေါက်ပိုးတွေ့ခြင်းပြီးခဲ့တဲ့အပတ်ဩဂတ်16ရက်ကစပြီးအထူးစေလွတ်ခဲ့တဲ့ဒီအဖွဲ့ကောင်ဆောင်ဒေါက်တာညံဝင်းမြင့်ကိုမေးထားပါတယ
်ဟုတ်ကဲ့ဒေါက်တာညံဝင်းမြင့်ခင်ဗျာအဓိကဆရာကြီးပြည်သူတွေအခုချိန်မှာပါပြောခြင်း
အဓိကအဆင်တော့ case ကဒီအများကြီးဖြစ်တဲ့တောင်းရံဒီလူနာနဲ့ပြည့်တွေ့တဲ့ primary contact ပေါ့အဓိကပြည့်တွေ့တဲ့ secondary contact လို့ခေါ်တယ်သူကတစ်ဆင့်ဒီဒုတိယအဆင့် contact ဒီကိုကျွန်တော်တို့ကလိုက်ချပြီးတော့ဆန်တဲ့အခါမှာဒီ16ရက်နေ့ကနေစပြီးတော့ခုဒီ20ရက်ဆက်ပြီးဆစ်တွေရောပေါ့နော်ကျွန်တော်ဥမာစကြားဆိုဆစ်တွေမှာလာပြီးတော့ညာဦးလို့ပြန်သွားတယ်ဒီဒုတိယတောင်းလို့ပေါ့ပြန်သွားတယ်ပေါ့အဲ့လူတွေပါစစ်သေးတာလေကျွန်တော်လုတ်ခဲ့ပါတယ်ဒီ10ရက်လောက်တည်းမှာလည်းဒီလူကြီး1500လောက်စီရနေပြီးတော့ဒီတခွဲနမူနာရယူပြီးတော့စစ်သေးခဲ့ပါတယ်ဆိုဒီဆက်လက်ပြီးတော့ထပ်ပြီးတော့ဒီလာတဲ့သိမှုတွေကတော့ဒီဆိုလက်ရှိနေတာကိုရှိနေမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစစ်ဆေးတွေ့ရှိမှုတွေများလာတဲ့အပေါ်မှာပြည်သူအဓိကဘာပြောကြတယ်ဆရာ
ပြီးတော့သွေးမှုမလုပ်ခဲ့ဘူးအတွက်ကလည်းကျွန်တော်တို့ case တွေ့နေလူတွေထဲမှာဆိုလို့ရှိရင်ပေါ့နော်ဒီယောဂလက္ခဏာမပြတဲ့လူတွေပါလိုက်ရှာပြီးတော့ question ဆက်တဲ့အတွက်ကြောင့်လို့ case တွေ့ရတာတော့ညာပြတယ်ဒါပေမဲ့ဒီ case တွေမှာဒီယောဂလက္ခဏာပြတဲ့လူက30ရာခိုင်နှုန်းလောက်ပဲရှိပါတယ်ဒါပြင်ဥမာဆိုကြလို့ယောဂပြင်းထန်တဲ့လူကဆိုလို့ရှိရင်ကျွန်တော်တို့ဒီဥမာစီးကျိုးလို့သွေးလို့ရှိတဲ့လူကလည်း5ရာလောက်ပဲရှိပြီးတော့အားလုံးကလည်းယောဂပြင်းထန်ဒီ ICU အစုကျမဆောင်မှာထားရှိပြီးတော့ကုသနေရတဲ့အခြေအနေမျိုးကျွန်တော်တို့မရှိဘူးပေါ့နော်မရှိတော့ကြတော့ case ကိုများများရှာနိုင်ဖို့အတွက်ကတော့ပြည်သူလူထုကလည်းပူပေါင်းပါဝင်ဖို့လိုတယ်လို့ပေါ့နောက်တစ်ခုကတော့သူအနေနဲ့ကတော့ဒီလက်ရှိအနေနဲ့ကျင့်သုံးနေတဲ့ strategy ကတော့ဒီယောဂဘုတွေ့တဲ့နေရာမှာပဲထိ ंछ ုပ်နိုင်ဖို့အတွက်ကိုကျွန်တော်တို့ကဦးစားပေးပြီးတော့ဆောင်ရွက်တဲ့အတွက်ကြောင့်မို့ဒီတွေ့ရှိတဲ့လူများတွေကိုလည်းခြေုံနေမှာဒီ isolation ward မှာတည်တံ့ထားရှိပြီးတော့ကျွန်တော်ကုသလည်းရှိပါတယ်ဒီကုသနိုင်ဖို့အတွက်လည်းဖြစ်သူဆေးရုံသူကမျိုးတည်တံ့ချောင်းလို့ပေါ့အတိုင်းဆေးရုံမှာအဲ့မှာကုသဖို့အတွက်လည်းဆောင်ရွက်ပေးလည်းရှိပါတယ်ဒီလိုလူသားတွေ့ရှိမှုတွေကိုစနစ်တကျဥစ္စာပိဒါဆိုင်ရာဒီတုံ့တမှုတွေဆောင်ရွက်နိုင်ဖို့ဒါပြင်ဒီတွေ့ရှိတဲ့လူနာတွေကိုလည်းစနစ်တကျကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အတွက်ကိုတခြားပြည်နယ်တိုင်းတွေမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းထားရှိပြီးတော့ပူတာရရှိတယ်။ဒါပြင်ပြည်သူလူထုအနေနဲ့ဒီရောဂါကာကွယ်ထိန်းချုပ်ဖို့အတွက်အဓိကအရေးကြီးတာကတော့ရခိုင်ပြည်နယ်ဆိုတာအဖွဲ့နဲ့ဒီရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမျိုးရေးအသင်းအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကျန်းမာရေးသိပညာပေါ့နော်အဓိကအဖြစ်ကတော့ကိုလုံးသိရှိပြီးတဲ့အတိုင်းပေါ့နော်ဒီမတ်စနစ်တကျတက်ဆင်ဖို့ရနောက်တစ်ခုကတော့လက်ဆင်းဖို့ရပေါ့နော်အဲ့ဒီဟာတွေဟိုဒီကျွန်တော်ရောက်တဲ့16ရက်နေ့လို့ပါလို့မှာဆိုလို့ရှိရင်စစ်တွေမျိုးပေါ်မှာမတ်တက်တာတို့အများစုကမတက်တာတို့ရှိရတယ်။ဒါပေမဲ့ခုနောက်ပိုင်းမှာကျမပညာပေးလုပ်ငန်းကိုတနင်္ဂနွေနေ့ Handless Speaker နဲ့ရောတခြားနည်းလမ်းနေနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မို့လို့ဒီပြည်သူလူထုနေနဲ့ကျွန်တော်တို့မတ်တက်တာတွေတို့ကြီးလိုက်လာတဲ့ချက်လက်တွေပို့ပြီးတော့အကောင်လာတာတွေ့ရှိရပါတယ ်။ဒါပြင်ဒီလူငန်းနဲ့ဖြစ်တဲ့လူတွေအသွာလာကန်တာထားရှိတဲ့ဟာတွေကိုလည်းလိုက်လာပြီးတော့ဆောင်ရွက်ဖို့အတွက်အတွက်အရေးကြီးပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီအခြေအနေကိုထိန်းချုပ်နိုင်ဖို့ရှေ့မှာဘာတွေထပ်လုပ်ဖို့ရှိရမလဲ
။အဓိကတော့တပ်ဖွဲ့ဆန်းတဲ့အခါမှာများများစစ်သိပြီးပြီးတော့ဆောင်ရွက်ဖို့အတွက်ကိုတော့ဖြစ်နိုင်ကြများတဲ့အုပ်စုတွေချင်းမကောက်ဘူး။တော့ဖြစ်နိုင်ကြီးနေပါလေအုပ်စုတွေမှာပါစစ်ဆေးဖို့အတွက်ဖက်ဒရယ်ကြီးလေးကိုကျွန်တော်တို့ကချမှတ်ပြီးတော့ဆောင်ရွက်ထားခြင်းဖြစ်ပါတယ်ကျွန်တော်တို့ရန်နဆင်ပလင်းနေနဲ့စစ်တွေစီးလို့နောက်တစ်ခုကတော့အသွာလာညားတဲ့နေရာတွေပေါ့ဥမာဖန်နေတို့ပါတို့လာတဲ့ဒီလိုတွေအဲ့လိုခါမျိုးတွေမှာစစ်ဆေးဖို့ရဲ့ကျွန်တော်တို့ဒီဆေးရ ဝန်ထမ်းတွေကတော့ဘုံလုံးဒီထိတွေ့တဲ့လူတွေရောအပါအဝင်ပေါ့နော်ဒီတခြားကျန်းမာရေးဝန်ထမ်းတွေလည်းကျွန်တော်စစ်ဆေးတာတွေရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ ITB စစ်ပေးချောင်စခန်းတွေမှာရော
ITB စခန်းမှာလည်းကျွန်တော်တို့က UNO NGO ကတချို့လေ positive ဖြစ်တဲ့လူနာတွေထိတွေ့တဲ့ဒီ ITB စခန်းကလူတွေလည်းကျွန်တော်တို့စစ်ဆေးတာတာရှိပါတယ်ဒါကြောင့် ITB စခန်းတွေကိုမကူးဆက်အောင်အတွက်လည်းဒီ ITB စခန်းတွေကိုသွားရောက်မယ် NGO ဝန်ထမ်းတွေ UN ဝန်ထမ်းတွေကျွန်မကြီးစစ်ဆေးပြီးတော့ပေါ့နော်ကိုမတွေ့မှာပဲသွားရောက်ဖို့အဲ့ဒီဟာမျိုးတွေလည်းတောင်းရတော့မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီ ITB စခန်းတွေမှာအခုချိန်ထိတော့ဖို့တွေ့တာမရှိသေးဘူးပေါ့နော်ဒီမြို့ပေါ် ITB စခန်းဖွင့်လာတဲ့ဘုံကြီးကြောင်းနေမှာအော
င် ITB ဒီမှာခုလက်ရှိနေနေတော့ချစ်တာမရှိသေးပါဘူးဒီခုကျွန်တော် case တွေ့တဲ့ဟာမှာ solution လည်းဘုံတော်ကြီးကြောင်းတစ်ကြောင်းမှာဘုံတော်ကြီးသောပါလို့ကျွန်တော်တို့ case တွေ့တာလေးရှိပါတယ်။ဒါပေမဲ့အဲဒီဖုန်းတော်ကြီးကျွန်တော်တို့စပီးဆောင်ပေါ့နော်လက်ခံထားတဲ့ဖုန်းတော်ကြီးကျွန်တော်မဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီကတော့ကျွန်တော်တို့စပီးဆောင်ဆက်ဆံရေးအတွက်ကတော့ခု COVID ဖြစ်စဉ်နဲ့မဟုတ်ပါဘူး။တခြားထူးခြားဖြစ်စဉ်ရောဒါကုသရောဂါနဲ့ပတ်သက်ပြီးတော့ဖြစ်စဉ်တွေရောသိရှိနိုင်ဖို့အတွက်အလူဝါနဲ့ response system ပေါ့ဒီ electronic gallery ရောဆောင်ရတာရှိပါတယ်။အဲဒီကနေပြီးတော့ checking တင်ပြပို့ပြီးတော့ထူးခြားဖြစ်စဉ်ရှိတဲ့ဥပမာ COVID-19 နဲ့ပတ်သက်တဲ့ science နဲ့ series တို့ checking တွေဆောင်ရနိုင်ဖို့တည်းရယ်။နောက်တစ်ခုကတော့ဒီ IDB scan တွေအတွက်ကတော့ဒီအဓိကဒီ hand wash တို့ဒီတမိုင်းနဲ့ပတ်သက်ပြီးပြည်နာပေးလုပ်ငန်းတွေအဲဒီဟာတွေကတော့ကျွန်တော် IDB scan တွေကိုကျွန်တော်က target ထားပြီးတော့ကျွန်တော်ဆောင်ရွက်နေရှိပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုဒီပိုးကူးစက်မှုများနေတဲ့အခြေအနေကိုထိချုပ်နိုင်မယ့်အနေထားကိုရော
ဒီဖြစ်စဉ်ကဘယ်လောက်ထိဘယ်နှစ်ယောက်ကူးစက်သွားမလဲဘယ်လောက်ကြာကြာဖြစ်မလဲဆိုတဲ့ဟာကျွန်တော်တမိုင်းနဲ့အားလုံးစာနာနေပြီးတော့ဆောင်ရွက်ချက်တွေရောတခြားသက်ဆိုင်ဌာနတွေပူးပေါင်းဆောင်ရွက်မှုပေါ့နောက်တစ်ခုကတော့ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နောက်တစ်ခုကတော့ UNIGO အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ့အဲ့လိုမျိုးပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်အချိန်တူတူမှာထိချုပ်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့များများထိချုပ်နိုင်ပါစေလို့စစ်တောင်းပေးပါရစေကျေးဇူးပါကျွန်တော်ဝင်းမင်ပါ
သတင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒဒူဥက္ကဋ္ဌဟောင်းကိုလင်းထန်နိုင်ကိုရန်ကုန်တိုင်းကြောက်တရားတရားရုံးကနေပုံမှန်468ဆွဲချက်နဲ့ဩဂုတ်လ26ရက်နေ့မနေ့ကထောင်ဒဏ်6လချမှတ်ခဲ့ရတဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။2015ခုနှစ်ပညာရေးတပိတ်ပင်မစစ်ကြောင်းဥဆောင်လာတဲ့ဘဂဒခေါင်းဆောင်တဦးဖြစ်တဲ့ကိုလင်းထန်နိုင်ခေါ် James ဟာအဲ့ဒီနေ့မက်ရှလာဆယ်ရည်နှစ်မှာအကြမ်းဖက်ဖမ်းဆီးခံရပြီးចောင်းသားတပိတ်နဲ့ဆက်ဆက်တဲ့နိုင်ငံရေးပုံမှန်တွေနဲ့အတူသူ့ကိုဖမ်းဆီးချိန်အိတ်ထဲမှာသူ့မှတ်ပုံတင်တဲ့အခြားသူတဦးရဲ့မှတ်ပုံတင်ကိုရှာဖွေတွေ့ရှိတဲ့အတွက်မှတ်ပုံတင်အတူပြုလုပ်မှုပုံမှန်468နဲ့ပါဆွဲချက်တင်ခံခဲ့ရတာပါဒါပေမဲ့2016ခုနှစ် NLD အစိုးရတက်လာချိန်တမရဦးထင်ကျော်ရဲ့လူငယ်ချမ်းသာခွင့်နဲ့ចောင်းသူចောင်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးနိုင်ငံရေးပုံမှန်ဆွဲချက်တွေကိုရုပ်သိမ်းပေးခဲ့ပါတယ်။ဒါပေမဲ့ကိုလင်းထန်နိုင်ကိုဆွဲထားတဲ့ပုံမှန်468ကကျန်ခဲ့တဲ့အတွက်ဒီအမှုကို၄နှစ်ကြာရန်ကုန်ကြောက်တရားတရားရုံးမှာရင်ဆိုင်ခဲ့ရတယ်လို့ဇနီးဖြစ်သူဘဂတចောင်းသားခေါင်းဆောင်ဟောင်းမဖြူဖြူအောင
်၄နှစ်ကျော်လာပြီပေါ့နော်ဆိုဒီအမှုကဆက်ပြီးတော့ကြာနေတယ်အဲ့အမှုကိုလည်းမျိုးစုံပေါ့နော်ဂျာရဲမှာလည်းဟိုတကယ်ပြောရင်ဒီတရားလိုချင်တဲ့လောက်ကဒီအမှုစီစီဆက်ချာလာထွက်တာမျိုးဟိုတရားလိုလာဖို့တော့မှအချိန်ကြီးခေါ်ရတာမျိုးအဆရှိဖြစ်ပေါ့နော်ဒီပြစ်ထားတရားရုံးမှာပြစ်ထားတဲ့အမှုတစ်ခုလိုမျိုးဖြစ်ခဲ့ရပါတော့ဆိုတော့ဒီဂျာရဲမှာလည်းဒီဘက်ကဟိုဟိုစီသက်ဆိုင်ရာဟိုအာနာမိုင်းနီစီကိုစတင်လာလို့ဘာလို့လုတ်ဖို့လဲလုတ်ခဲ့တာကြီးလည်းရှိခဲ့ပေါ့နော်ဒီအမှုက2016ရာပိတ်သိမ်းရမယ့်အမှုဖြစ်တယ်အဲ့တော့ကရဲစခန်းကိုယ်တိုင်ရဲ့ရဲကိုနိုင်ကပါပေါ့နော်နှစ်ပြည်နယ်တော့ဆောင်ဖြစ်တဲ့အတွက်ပိတ်သိမ်းရမယ့်မှုဖြစ်ပါတယ်ဆိုတော့ဒီဌာနအချင်းချင်းပေးပို့တဲ့စာကြီးလေကျမတို့ကမှတ်တမ်းနေလဲရှိနေရပေါ့နော်ဆိုတော့အဲ့ဒါကိုကျမတို့လည်းတောက်လျှောက်စူးစမ်းခဲ့ပြီးမယ်အခုတော့နောက်ဆုံးကတော့ပေါ့နော်ဟိုဒီအမှုဒီမှုနဲ့အပြစ်ရှိကြောင်တွေ့ရှိရဆိုပြီးတော့တရားသူကြီးက6လချလိုက်တယ်ပေါ့နော
်ကြောက်တရားတရားရုံးတရားသူကြီးရဲ့စီရင်ချက်ကိုကြည့်ရင်ပြစ်ဒဏ်နဲ့ပြစ်မှုဟာမျှတမှုမရှိဘူးလို့ကိုလင်းထက်နိုင်အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ခေါင်းဆောင်လူခွေရေးရှေ့နေဦးသိန်းတန်းဦးက VOA ကိုပြောပါတယ်
ကျင်းကအဲ့ဒီကိစ္စတရားစွဲဆတဲ့အချိန်ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံသမရကြီးကတင်ငင်းဝင်တယ်လို့ရပါတယ်နော်ဇာဗီဇာဖြစ်တယ်အဲ့တော့ဇာဗီဇာဖြစ်တော့ဒီခေတ်မှာဥရိယပြောရရင်သူက468ကလေဟောအတုဖန်တီးရပါတော့နော်အဲ့ဒီကောင်ကကျွန်တော်ရုပ်သိမ်းရေးကိုမရှိဘူးရုပ်သိမ်းလို့မရတာအမှုမျိုးဖြစ်နေတယ်ဥရိယပြုတ်တရားကမှန်တယ်လို့ပဲကျွန်တော်ယူသတ်တာပြောပါနော်တို့ရတွင်ပြစ်ဒဏ်နဲ့ပြစ်မှုတော့မရဘူးဒီကလေးတွေဒါကိုလုတ်ခဲ့တဲ့ခေတ်အခြေပြီပေါ့နော်အင်မတန်မှအမောင်ခေကြီးတဲ့မှာကျုံရနေရကျုံနဲ့တောက်တာကျုံရတော့တုံးခဲ့တာကတော့ဥလိသဘောရတော့မှန်တယ်သူများမှတ်ဖို့လည်းကပ်ပါသူစိတ်ကပ်ခဲ့တာတော့ဒါနဲ့၆လဆိုတော့ပြစ်တယ်များတော့အကြည့်ပါလေအကြောင်းသားလူငယ်လေးတယောက်ဒါသူမတော်မတရားလုပ်တာဒီမှတ်ဖို့တည်းအတူလုပ်ပြီးတော့ဘာရင်ကချင်းကိုနင်းတာတော့လုပ်တာလည်းမဟုတ်ဘူးအခြားယူရချက်မပါဘဲနဲ့သူဝရမ်းပြေးဘဝမှာတော့သူကိုင်ရမရှိလို့ကိုင်ခဲ့တဲ့အနေအထားဖြစ်တော့ ပြစ်တာတော့များတယ်ကျွန်တော်အဲ့ဒီကျူတာတဲ့
အခုလိုရွေးကောက်ပွဲနီးနေတဲ့အချိန်ကာလလည်းဖြစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ရှိနေတဲ့အချိန်လည်းဖြစ်နေချိန်မှာကိုလင်းထက်နိုင်လို့နိုင်ငံရေးအရာလှုပ်ရှားတက်ကြွသူတဦးကိုထောင်ဒဏ်ဆင်ချက်ချမှတ်တာဟာမြန်မာနိုင်ငံမှာဥပဒေအရရာဇဝတ်ပုံမှန်တွေနဲ့ပါတုံးပြီးနိုင်ငံရေးအရာပါဖိနှိပ်နေတယ်ဆိုတာတတ်သိပြနေတယ်လို့မဖြူဖြူအောင်ကပြောပါတယ်
ကျမရဲ့ဟိုအမြင်ရဆိုလို့ရှိရင်ဒီအခုကဟိုထောင်ချောင်းဆင်ခဲ့တဲ့အမှုလို့ကျမတို့အမြင်နဲ့သတ်မှတ်တယ်လေ။ဆိုတော့ဦးသိန်းစိန်ဆိုရလက်ချက်တုန်းကဒါထောင်ချောင်းဆင်ခဲ့တဲ့အမှုကိုတမင်ရွေတက်ရှိရှိကိုခြံထားခဲ့တဲ့အမှုဖြစ်တယ်။ဆိုတော့အရွေတက်ရှိရှိခြံထားခဲ့တဲ့အမှုကိုကျမတို့ကအဲ့ထောင်ချောင်းထဲကိုဝင်တိုးသွားတယ်လို့ပဲကျမတို့မြင်တယ်အခုလက်ရှိဖြစ်စင်ရတော့ပေါ့နော်။ဆိုတော့ဒါဘယ်တကယ်တော့နိုင်ငံရေးရဟိုကမကောင်းနိုင်ငံရေးအရာဖိနှိပ်တဲ့ပုံမှနိုင်ငံရေးပုံမှတွေမကဘဲနဲ့အခြားရသုံးမှုပုံမှတွေပါတုံးပြီးတော့နိုင်ငံရေးဖိနှိပ်လို့ရတယ်ဆိုတာကိုတက်သိပြနေတယ်။ဆိုတော့အဲ့ထောင်ချောင်းတွေအများကြီးရှိအဲ့ထောင်ချောင်းတွေနေမိတဲ့အခြေအနေမျိုးကနိုင်ငံရေးအင်တန်အနေရှိလို့ကျမတို့မြင်ပါတယ်ခေါ့
။လက်ရှိရန်ကုန်အင်းစိန်အချင်းထောင်မှာထိမ့်သိမ်းထားတဲ့ကျောင်းသားကောင်းဆောင်ဟောင်းနိုင်ငံရေးလှုပ်ရှားတက်ကြွသူကိုလင်းထက်နိုင်ရဲ့အမှုနဲ့ပတ်သက်လို့တလအတွင်းအယူခံဝင်သွားမယ်လို့သူ့ရဲ့ရှေ့နေအဖွဲ့က VOE ကိုပြောပါရရှင
် VOE American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရမထွန်ပါစူပါမားကတ်ကုန်စည်ဆိုင်တွေမှာကိုရိုနာဗိုင်းရပること့စ်မကူးစက်အောင်ဈေးဝယ်ဒေါ်လာတွေကိုပို့သက်စီးရင်တဲ့သူပြန်တဲ့နီလန်ကမကြခင်ပြတ်ကွယ်သွားတော့မှဖြစ်ပါတယ်။အနည်းဆုံးဘယ်ဂျီယံနိုင်ငံမှာပြတ်ကွယ်သွားတော့မှာပါ။ဘယ်ဂျီယံအင်ဂျင်နီယာတွေကဒေါ်လာတွေကိုဓာတ်ရောင်ခြင်းနဲ့ပို့သက်တဲ့ဆက်ကိုတီထွင်ထားတဲ့အကြောင်း Reuters သတင်းကိုအခြေခံပြီးပြောပြပါမယ်။အခုလိုကုန်စည်ဆိုင်တွေကဒေါ်လာတွေကိုဓာတ်ရောင်ခြင်းသုံးပို့သက်တာကိုဘယ်ဂျီယံကဆိုင်သုံးဆိုင်မှာစပီးစတတ်နေပြီဖြစ်ပါတယ်။အဲဒီဆိုင်တွေမှာဈေးဝယ်သူတွေကဒေါ်လာတွေကိုကိုရိုင်းယူပုတ်တဆက်တဲ့ထဲပြီးဆက်တကားပေါက်ကိုပိတ်ရပါတယ်ဆက်စက္ကန့်ကြာရင်တကားလိုလိုပြပွင့်လာပါလိမ့်မယ်ပုတ်တဆေးနဲ့ဆေးထားတဲ့လက်နဲ့ပုတ်တထားတဲ့လဲကိုသုံးပြီးဈေးဝင်နိုင်ပြီဖြစ်ပါတယ်ဒီဆက်ကိုတည်ထွင်တဲ့ open flow လို့ခေါ်တဲ့စူပောင်းဖက်ဆက်သမဝမကုမ္ပဏီကိုထိတောင်းသူယန်ဒမာတိုကဒီဆက်ကို300လွယ်အောင်လုပ်ထားတယ်လို့ပြောပါတယ
် aujourd'hui c'est se servir d'un micro
ဒီဆက်က300လွယ်တယ်အခုချိန်မှာလူတိုင်း microwave ကိုဘယ်လို300မလဲသိရတယ်ကျွန်တော်တို့က microwave 300တာထက်ပိုလွယ်အောင်လုပ်ထားတယ်ပလင်းကိုဆက်သေးသေးတကားပိတ်ပြီးဆက်ကသူ့လိုလိုလုပ်သွားလိမ့်မယ
်ဆေးရဲ့ဓာတ်ရောင်ဒီအားကတိပြင်းတာကြောင့်ဘယ်ဗိုင်းရပ်စ်မှလွတ်မသွားနိုင်ဘူးလို့လည်းသူကပြောပါတယ်။ဓာတ်ရောင်ကြီးလိုင်းတွေကပိုးသက်ဆေးတွေလိုပဲဗိုင်းရပ်စ်နဲ့ဘက်တီးရီးယားတွေကိုတပ်ပစ်ပါတယ်။စူပါမားကတ်ဆိုင်ပိုင်ရှင်ကသူဒီဆက်ကိုဝယ်ယူရတဲ့အကြောင်းအခုလိုပြောပါတယ်
။ Donc voilà pendant le Covid on a pris beaucoup de mesures donc celle de
COVID-19 ça fait que ça ne va ni la bon son tout နေကြတာ။ပိုးသက်ဆေးတွေလည်းပါတယ်။ဈေးဝယ်တွေကိုယ်တိုင်လည်းလဲကိုတန့်ရှင်းတာနောက်တော့အမိုက်တွေရောအဆုံးထင်းတွေရောအများကြီးတွေ့လာရတယ်။ကျွန်တော်တို့ကိုဒီဆက်ဝယ်မလားမေးတော့ကျွန်တော်တို့ကချက်ချင်းပဲဝယ်ယူလိုက်တယ်ဒီဆက်ကိုဘယ်လိုသုံးရမလဲဆိုတာလဲဈေးဝယ်တွေခက်မြမြမဲ့တည်သွားကြတယ
်ဈေးဝယ်သူမေကွာကတော့ဒီလီးကိုအကြိုက်တွေ့နေပါတယ
်ဆီဂျင်ဆိုလူရှင်းကီရာပီဒ်အထရပရာတစ်က
ဒီနီးကမြန်လဲမြန်သလိုလက်တွေ့လဲကြတယ်ဘယင်ကပိုးသက်ဈေးကိုဆက်ကူပေါ်ပြန်ပြီးလဲကိုတော့ရတယ်အခုတော့ရှင်းတယ်ကိုဗစ် -19 ကိုအချိန်တော်တော်ကြာရင်ဆိုင်ရအောင်မှာကိုကျွန်တော်တို့နားလဲထားတယ်ဒီတော့ဒီနီးကပိုရှင်းပါလိမ့်မယ်
ဈေးဝယ်အမျိုးသမီးအမလီကတော့ပုံပြန်တဲ့ဆက်ရောက်လာလေမလားစောင့်ကြည့်နေချင်သူဖြစ်ပါတယ်
ဆိုတော့ de temps parce que si on est plusieurs
ဒီဆက်ကအခုလုံးလုံးစိတ်ကောင်းပါတယ်နောက်ဆက်တွေဒီလောက်အချိန်ကြာမလားတော့အဆန်းကြည့်ရမယ်လေဈေးဝယ်သူတွေကလည်းများတော့ကျမတို့အလုံးစောင့်ရပါတယ်စိတ်ဆက်ကမဲ့ဆိုတော့မြန်တော့လည်းမြန်ပါတယ်ဒါပေမဲ့အလုပ်ဖြစ်မဖြစ်တော့ကြည့်ရပါလိမ့်မယ
်ဘယ်ဂျီယံရဲ့တက်ရောင်ခြေသုံးပုတ်သက်ဆက်ဈေးအချိုဆုံးကယူရို9000ဖြစ်ပါတယ်။ဆက်ကိုထွင်တဲ့သူတွေကတော့3လကြာရင်အဲ့ဒီငွေပြန်ချေသွားမှာလို့ပြောပါတယ်။ဈေးဝယ်သူတူနဲ့တူကြားထိုးလဲတွေကိုတန်ရှင်းရေးလုပ်ဖို့ဝန်ထမ်းမလိုအပ်တော့တာကြောင်းလို့ပြောပါတယ်ခင်ဗျ။ကျွန်တော်ရမထုံပါ
ပရာဇနာကဘုဆလဘီရောကဗတ်မီဒီယာတွေထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ချက်တချို့ကိုမူရင်းအပေါ်မူရင်းအစုံနှုံးတိုင်းပြောပြလိုပါတယ်ကျွန်တော်ကြော်စမ်းပါပါမြန်မာညီညာရေးဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်နဲ့စစ်တပ်အကြသဘောထားကွယ်လွယ်ဆိုတဲ့ကောင်စီနဲ့ Keep Diamond နေသားထားတဲ့ဆောင်းပါးဂရုနီကီအရှန်ရီဗျူကဥစွာထုံထုံပြောပြလိုပါတယ်စစ်ဘုံချုပ်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးအရသားတွေရဲ့တွန်းအားပေးမှုကိုစံပြားမကင်းဖြစ်နေကြတယ်လို့ရေးထားတာဖြစ်ပါတယ်၂၀ရာစုပင်လုံစရုထအစီအဝေးပြီးဆုံးသွားခဲ့ပါပြီ။ပြည်ထောင်စုသဘောတူညီချက်အပိုင်း၃ကိုသဘောတူညီခဲ့ကြတဲ့ဆိုပေမဲ့မကြာခင်ညီညာရေးရဖို့မျှော်လင့်ချက်ကတော့ မရှိလောက်ဖြစ်နေပါတယ်တဲ့အစည်းအဝေးဟာစကြရဲကရေကောက်ခံအစိုးရခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပူဇုံပူကြီးမြောင်မှန်တို့အကြားကွဲလွဲမှုတင်းမာမှုကိုတွေ့ခဲ့ရပြီလို့ဆိုပါတယ်အဓိပ္ပာယ်ရှိတဲ့ညဉ့်ညာရေးလှုပ်ဆောင်ခြင်းဟာတနက်တန်ပုံသံတွေကိုညင်သက်စေတာတဲ့ပူပြီးအဓိပ္ပာယ်ရှိတဲ့ဒီလိုညဉ့်ညာရေးဆွေးနွေးပွဲလှုပ်ဆောင်ခြင်းအဖြစ်လက်နက်အကူနဲ့ကိုအကျိုးများရရှိရေးကိုလေးစားခံရရေးကိုအောင်နိုင်ရေးကိုဥတည်ရဆိုးရွားသောနိုင်ငံရေးလုပ်ငန်းတွေကိုအမြင့်ကပါဆွဲထုတ်ပြစ်နိုင်ဖို့ရည်ရွယ်တာဖြစ်တဲ့ဆိုပြီးစစ်တပ်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတောင်ဆန်းစုကြည်ကပြောကြားသွားတယ်လို့ဖော်ပြပါတယ်။ပြီးတော့သူမင်းကွန်းပြောကြားစီမှာရောတချို့မင်းကွန်းပြောကြားတဲ့အခါမှာပါတောင်ဆန်းစုကြည်ရဲ့မျက်နှာတင်းနေတယ်လို့လည်းဖော်ပြပြန်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD အနေနဲ့2015ရွေးကောက်ပွဲမတိုင်ခင်ကတည်းကကတိပေးခဲ့တဲ့ကိစ္စဖြစ်ပေမဲ့အခုချိန်ထိအောင်မြင်အောင်မဆောင်ရနိုင်သေးပါဘူးတဲ့။နိုင်ငံရေးဆွေးနွေးပွဲတွေကရရှိလာတဲ့သဘောတူညီချက်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခြေခံဖြစ်ရမယ်လို့ဦးသိန်းစိန်လက်ထက်ကရေးဆွဲခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရဆွဲရေးသဘောတူညီချက် MCA မှာဖော်ပြထားပါတယ်တဲ့။ဗိုလ်ချုပ်မှုကြီးမြောင်းနိုင်ကတော့ NLD ဟာနိုင်ငံရေးဆွေးနွေးပွဲကိုသုပါတီအကျိုးအများအတွက်အဆုံးချဖို့လိုလားနေတဲ့ဆွဲသဘောမျိုးပြောတော့ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရီဟာလည်းပဲပြည်ထောင်စုကိုဆန့်ကျင်နေကြတယ်။စစ်တပ်ဒီသားလျင်ပြည်ထောင်စုနဲ့အစိုးရအဆက်ဆက်ကိုအကာအကွယ်ပေးခဲ့တာဖြစ်တယ်လို့ပြောကြောင်းနဲ့ဖော်ပြပါတယ်။ညသာအစိုးရတက်လာပြီးနောက်စစ်တပ်နဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးမျိုးထားရှိနိုင်ဖို့ကြိုးပမ်းရင်း2018အလယ်ပိုင်းအထိဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အကြားမှာလျှို့ဝှက်တွဲဆုံမှုတွေရှိခဲ့ပေမဲ့ဒေါန်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုပြောလာပြီးရဲ့နောက်ပိုင်းတွစ်ဆုံမှုရဆိုင်သွားခဲ့တယ်လို့အမည်မဖော်လို့သူအတွင်းပြည်သူကပြောကြောင်းကိုကဖော်ပြပါရယ်စစ်တပ်ရဲ့လူရကြောင့်ရိုညာမွတ်စလင်9သိန်းလောက်ထွက်ပြေးရပြီးတဲ့နောက်မှာလည်းပဲနှစ်ဖက်ဆက်ဆံရေးကတင်းမာလာပြီးအခု2019မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကို NLD ကလွတ်တော်မှာအဆိုတင်သွင်းပြီးတဲ့နောက်ပိုင်းမှာတော့ဆက်ဆံရေးဟာပို၍တင်းမာပြင်းထန်လာခဲ့တယ်လို့ရေးသားထားပါခင်ဗျာမြန်မာနိုင်ငံရဲ့2020ပြည့်ကိုဗစ်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ Nicholas Ross ရေးတဲ့ဆောင်းပါးကိုတော့ newmandela.org ကနေပြောပြမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုဗစ်ကာယရောဂါဒဏ်ကိုဒေသတွင်းနိုင်ငံတချို့လောက်ပြင်းပြင်းထန်ထန်မခံရပေမဲ့နုနယ်တဲ့ဒီမိုကရေစီနဲ့စီးပွားဖွံ့ဖြိုးတိုးတက်မှုကိုချိန်ချောက်နေတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲကိုလည်းမရေမရာဖြစ်စေရလို့ဆိုပါတယ်။ရောဂါကူးစက်မှုပိုများလာခဲ့ရင်လူစုလူဝေးလောက်တာတွေကိုကန့်သက်စရာဖြစ်လာပြီးစောင့်ကြည့်မဲ့သူတွေလည်းပဲနဲ့ပါလာလိမ့်မယ်လို့ကြေပါတယ်။ရွေးကောက်ပွဲနေ့ကိုကြေညာထားသည့်တိုင်အောင်ရွှေပေးဖို့အတိုက်ခံတွေကတောင်းဆိုနေကြဆဲပါတဲ့။ပြည်ထောင်စုရွေးကောက်ပွဲကမရှင်အနေနဲ့သဘာဝပြန်တဲ့ကြားရောက်နေတဲ့ဒါမှမဟုတ်လုံလုံကြီးအန်ဒီရဲ့ရှိနေတဲ့မဲဆန္ဒနယ်မှာရွေးကောက်ပွဲကိုရှေ့ဆိုင်နိုင်ပါတယ်။ကိုဗစ်ကြောင့်လူစုလူဝေးကိုတားမြစ်ရမယ်ဆိုရင်နိုင်ငံရေးပါတီတွေဟာအွန်လိုင်းကိုအဓိကထားမှာဖြစ်လာပြီးတိုင်းရင်းသားပါတီတွေကျိလက်မဲ့ဆန္ဒရှင်တွေအတွက်ဒီနေရာမှာအခက်အခဲရှိလာနိုင်တယ်လို့ဆိုပါရယ်။သူပြင်တိုင်းရင်းသားဘာသာစကားကိုပြောတဲ့လူမျိုးစုတွေအတွက်ပုံပြီးအခက်ကြုံရပါလိမ့်မယ်။ဒီကန့်သတ်မှုတွေဟာမီဒီယာတွေကိုလည်းထိခိုက်စေပြီး NLD အတွက်အခွင့်အလမ်းဖြစ်စေတယ်လို့လည်းသူကထောက်ပြပါရယ်။နိုင်ငံတကာစောင့်ကြည့်လေ့လာရေးဖွဲ့တွေလမ်းမဲ့ကိစ္စမှာလည်းအကန့်အသတ်တွေရှိနေပြီးဒီလိုနိုင်ငံတကာလေ့လာသူတွေနှဲပါသွားခြင်းဟာဆိုရင်ရေကောက်ပွဲရလခိုင်မာမှုအပေါ်ထိခိုက်စေတယ်လို့ဆိုထားပါရယ်။အခုချိန်ထိကိုဗစ်ပြဿနာကို NLD အစိုးရကင်တွယ်မှုဟာချီးကျူးပွဲဖြစ်ပေမဲ့စီးပွားဆွေးနွေးမှုဒဏ်ကိုတော့မြန်မာနိုင်ငံဟာလည်းကမ္ဘာနဲ့တန်းတူကြုံတွေ့နေရပါတယ်။ဒီအချိန်နဲ့ဟာလည်းပဲမဲဆန္ဒရှင်တွေရဲ့အဆုံးဖြတ်ပေါ်ရက်ခတ်မှုရှိနိုင်တယ်လို့ထောက်ပြပါရတယ်။ဘာပဲဖြစ်ဖြစ်ဒီ2020ရွေးကောက်ပွဲဟာမြန်မာနိုင်ငံအဖို့ကိုဗစ်ရွေးကောက်ပွဲအဖြစ်အမှတ်ရစရာကျန်ရှိနေပါလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ Torashimasu. ရုဆလန်နာစင်ညာမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မကြသေးမီကကျင်းပပြီးဆုံးသွားတဲ့27ရာစုပင်လုံးသရုပ်ထအကျင်းအစည်းအဝေးဟာမြမနိုင်ငံငင်းငင်းဖြစ်စဉ်ကိုအရှိကိုရွေးလျားအောင်တစုံတရာတွန်းပို့နိုင်ခဲ့ပါသလား။ဘယ်လိုစင်ကောမှုတွေအတားအဆီးတွေရှိနေသလဲဆိုတာမြမအရေးသုံးသပ်သူဥမမောင်ဆိုနဲ့ကျွန်တော်ကြော်စင်သာဆွေးနွေးသုံးသပ်ထားပါတယ်။ဒီဒီဒိန်အစီအွေဟာတချိန်တုန်းကရရှိထားတဲ့အဆင့်ကိုပြန်ရအောင်တွန့်တင်ခဲ့ရတဲ့အစီအွေဖြစ်တယ်လို့ဥပမုံဆိုတာစတင်သုံးသပ်ပါတယ်
။2018တတိယအကြိမ်ပင်လုံညီလာခံရပ်သွားပြီးတဲ့နောက်ပိုင်းမှာနှစ်နှစ်နီးပါးမလုံနိုင်တဲ့ချိန်ဤ NLD ဆိုတာနောက်ဆုံးတက်တန်းချိန်နေပါဒီပင်လုံညီလာခံနောက်ပြန်လျှော့မကြအောင်လို့နေရဲနေရာမှာရပ်နေအောင်ပြန်တွန့်တင်ပေးရတဲ့ညီလာခံလို့ပဲကျွန်တော်မြင်ပါတယ်။သဘောတူညီချက်အစ်စ်တစ်ခုရသလားဆိုရင်တော့မရပါဘူးဆက်ဆွေးနွေးဖို့သဘောတူကြတယ်အရင်သဘောတူခဲ့တာတွေထပ်တည်ပြုတယ်ဆိုတဲ့အခါကျတော့မှန်တမ်းအချိန်ကြီးအောင်ပြန်တွန်းတင်ပေးနိုင်တဲ့အဆင့်တော့ရှိနေမှာတင်ပါတယ
်နောက်အဖွဲ့ပေါင်းစုံတက်မလာတဲ့ကိစ္စမြောက်ပိုင်းမဟာမိတ်တွေတက်မလာတဲ့ကိစ္စအဲ့ဒီစာကိုဘလောက်ထိအရေးပါသလဲသူတို့မပါဘဲကောညီညာရေးရှိကိုရွေးဖို့ဆိုတာရောဖြစ်နိုင်ပါရဲ့လားခင်ဗျာ
2017ခုနှစ်ငြိမ်းချမ်းလုပ်ငန်းစဉ်စတဲ့အခါ10နှစ်လုံးလုံးလွှမ်းမိုးနေတဲ့ပြဿနာကတော့အားလုံးပါဝင်ရေးဆိုတဲ့ပြဿနာပါပဲ။နော်ဒါပေမဲ့လက်တွေ့မှာအားလုံးကမပါဝင်နိုင်ဘူးဖြစ်နေတယ်။အဲ့တော့ကျွန်တော်အမြင်ကတော့အားလုံးပါဝင်မှကောင်းမှလားမကောင်းဘူးလားဆိုတာကိုဝယ်ချစ်စီလက်ရှိဒီဖွဲ့ရင်းနဲ့ပဲဆက်ပြီးတော့ငွေငယ်သဘောတူချက်ယူသွားဖို့ဖြစ်စီဒီကိစ္စတွေအားလုံးကိုတော့ကျွန်တော်ဒီအားလုံးပါဝင်ရေးနဲ့ပတ်သက်တဲ့10နှစ်တာကာလကိုပြန်သုံးသပ်မှသာလေကျွန်တော်တို့အဖြေတစ်ခုထွက်လိမ့်မယ်လို့ထင်ပါတယ်။
အဓိကအချင်းအလုံးပါဝင်နိုင်ရင်မှဘယ်ဟာကအခက်အခဲဖြစ်နေရလဲခင်ဗျာ
အဓိကတော့ကြံတာတော့မြောက်ပိုင်းခုနှစ်ဖွဲ့အဓိကကြံနေ KNDB ကြံနေ၈ဖွဲ့ကြံတာပေါ့ဗျာနော်အဲ့တော့မြောက်ပိုင်းခုနှစ်ဖွဲ့ကလည်းပဲဒီမှာပါဖို့ဆိုလို့ရှိရင်ဒီ Ballotrim Trois ရဲ့လေးဖွဲ့အရင် Ballotrim ရင်ထိုးလို့လေဒါမှမြောက်ပိုင်းခုနှစ်ဖွဲ့လုံးနိုင်ငံဆွေးနွေးရမှာဖြစ်တာပေါ့အဲဘယ်နဲ့ဆက်ထိုးချတဲ့၄ဝက်မှလေမထိုးရတဲ့၄ဝက်၄ဝက်စလုံးပေါင်းဆွေးနွေးမယ်ဆိုတဲ့အချိန်မှာလောလောဆယ် AA နဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့ခက်ခဲနေတယ်အဓိကကတော့ဒီ AA ရဲ့တရှိခွင့်နဲ့ပတ်သက်တဲ့ပြဿနာဖြစ်တယ်အကြမ်းဖက်ဖွဲ့စည်းပညာရဲ့ပြဿနာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီမပါဝင်သေးတဲ့မြောက်ပိုင်းခုနှစ်ဖွဲ့ပြဿနာကိုနိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျက်ပြဿနာဖြစ်ရှင်းမယ်ပြဿနာ AA ပြဿနာဖြစ်တယ်အဲ့တော့အေးပြဿနာကိုနိုင်ငံရေးဖြေရှင်းမယ်ဆိုလို့ရှိရင်တော့နိုင်ငံရေးထပ်ပေါက်ပေးပြီးမှပဲဖြေရှင်းလို့ရမယ်လို့ထင်ပါတယ်
။အေးဒီစီအေးနဲ့ပတ်သက်ပြီးတော့လက်မခံနိုင်တဲ့အချက်ကဘာလဲလို့ဥပမာမျိုးစဉ်းစားမိပါလေ။တခြားအဖွဲ့နဲ့ဘာများထူးခြားနေလို့အေးဒီစီကိုလက်မခံနိုင်တယ်လဲဆိုတော့အဖြေရှာတွေ့ပါလားခင်ဗျာ
။အဓိကကတော့ဗျာကျွန်တော်တို့1948နေပြီးတော့1980ဒီရခိုင်မှာပုံကံမှုတွေရှိပြီးတော့1980နောက်ပိုင်းမှာရခိုင်မှာတည်ဒီလက်နက်ငယ်ပုံကမှုကမရှိခဲ့ဘူးနှစ်30လောက်တည်ငြိမ်တဲ့အချိန်တွေပြန်ဖြစ်တယ်အဲ့ဒီအချိန်တွေအောက်မှာအေးပြန်ပေါ်လာတဲ့အခါမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အခါမှာဒီအချိန်တို့အတွင်းမှာဒီအေးတပ်ဖွဲ့တရှိမှုတမရဘက်ကလည်းအတိမတ်ပြုပွဲမှာခက်ခဲနေတယ်ထင်ပါတယ်အဲ့ဒါကတော့အဓိက point ချက်ဖြစ်နေတယ်လို့ထင်တယ်ဒါပေမဲ့လက်တွေ့ဆွေးနွေးပွဲတွေမှာကြတော့အေးကိုတတ်ဖြတ်ပြီးလက်နက်ချပါဆိုရင်ဒီခိစားအေးဘက်ကမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အခါကျအေးတရှိမှုလေလနကိုင်းနဲ့တက်တဲ့တရှိမှုအတိမတ်ပြုပေးရမယ်ဒီဘိုင်လက်ဖယ်ထိုးရင်အတိမတ်ပြုပေးမယ်ဆိုရင်အစောပိုင်းကလိုက်စားမှခွင့်ပြုဘူးနောက်ပိုင်းလိုက်စားမှလည်းခွင့်မပြုဘူးဒီရခိုင်မှာလည်းခွင့်မပြုနိုင်ဘူးဆိုလို့ရှိလို့ရှိရင်အဲ့ဒါနိုင်ငံရေးကထပ်ပေါက်ပိတ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုနိုင်ငံရေးထပ်ပေါက်ပိတ်နေရင်တော့ကျွန်တော်နိုင်ငံရေးပြဿနာဖြစ်ရှင်းနိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဦးမောင်ဆိုဒီနေရာမှာကျွန်တော်စဉ်းစားမိတာ TNL တောင်းပလောင်အဖွဲ့ဟာလည်းပဲ AA နဲ့သိပ်ပြီးတော့မရှိမနှောင်းပေါ်ပေါက်လာတဲ့လက်နက်ကိုင်အင်အားစုလို့ပဲထင်ပါတယ်အဲ့ TNL တရှိမှုကြတော့သူတို့လက်ခံပါသလားဘာကြောင့်ပါလဲ
အဲ့ TNL နဲ့ပတ်သက်ပြီးတော့သူသိမပြောဘူးယာသိမပြောဘူးဆိုရင်ပြဿနာကအဲ့ဒီ area ကြီးတကယ်တမ်းကြတော့ဟို TNL မရှိခင်ကလည်းဒီ acidic set တက်တို့ပြည်သူစစ်တို့ဒီ KNA တို့လှုပ်ရှားနေ area ဖြစ်တာ哦နော်အစိုးရရဲ့လက်နက်ငယ်ကြောက်ကြားဒေသဖြစ်တဲ့အခါကျတော့ TNL ကိစ္စကိုသိမပြောတာလို့ထင်ပါတယ်ဒါပေမဲ့ကိုကန့်လုံဟာမျိုး2015မှာပေါ်လာတဲ့ခါကျသူပြင်းပြင်းထန်ထန်ပြန်ပြီးတော့တုံ့ပြန်တာမျိုးရှိတယ်ကိုကန့်ဟိုမော်ထိုက်ရှေ့ဘက်ကဒီဟိုဝိုင်းအေရီယာမှာပဲနေရာယူထားတာတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီပီနယ်ရီနဲ့ပတ်သက်ပြီးတော့ state constitution ကိုဝဟာရအဖြစ်အတိပဲကွဲရလို့ခေါ်ဖို့လက်မခံကြဘူးတချို့ပီနယ်အခြေခံဥပဒေလိုပဲခေါ်မယ်ဖွဲ့စည်းပုံတော့မခေါ်ဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့တချို့ကတော့ ဖွဲ့စည်းပုံဆိုတဲ့စကားပါလိုက်ခြင်းအဖြစ်အဓိပ္ပာယ်ပိုလေးနဲ့တဲ့ဒါစကားလုံးကိုကတ်ပြီးတော့ညင်းနေကြတော့တွေ့ရပါတယ်ဆိုတော့လက်တွေ့မှာအနှစ်သာရအဖြစ်ဘာကွဲတယ်လဲခင်ဗျာသူတို့ပြည်နယ်တွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလုံးဝလက်မခံကျင်တဲ့သဘောနဲ့ဒါကိုရရှိအောင်တောင်းမယ်ဆိုတော့အနှစ်သာရဖြစ်မယ်လို့ထင်ပါတယ်ဥမ္မာဆိုသဘောသုံးသပ်ပါခင်ဗျာ
အဲ့ဟာလည်းပတ်သက်လာလို့ရှိရင်ဒီငင်းငင်းဆွနေဝဲတွေမှာနှစ်ဖက်ကအခြေခံနှစ်ခုကမတူကြဘူးဗျနှစ်ဖက်စဉ်းစားတာတိုင်းသားတွေဘက်ကစဉ်းစားတာက1ပင်လုံးညီလာခံဒီဆုံးဖြတ်ချက်ဒီကံပေါ်မှာဒီနိုင်ငံတော်ပေါ်လာတယ်ကျွန်တော်တို့ဒါကြောင့်နိုင်ငံရေးကိစ္စဆွနေဝဲတွေဒီပင်လုံးဘောလုံးရဲ့အခြေခံပေါ်ဆက်သွားမယ်လို့တိုင်းသားတွေကစဉ်းစားတယ်ဒါပေမဲ့အစွမ်းနဲ့တက်မလို့ဘက်ကတော့ပင်လုံးညီလာခံဒီခက်မမိတော့ဘူးဒီနှစ်ခေတ်ကာလမှာလျော်ညီတဲ့သဘောတူညီချက်တွေယူပြီးရှေ့ဆက်သွားမယ်လို့စဉ်းစားတယ်ဒါပထမတစ်ချက်ဒုတိယအချက်အနေနဲ့ပြောရင်တန်သားတွေကခုနကကိုယ်ဝင်ပြားထားခွင့်ကိုယ်ဝင်ဟုတ်ချို့ရေးဒန်းလူရေးဆိုတဲ့အခြေခံပေါ်ဆွေးနွေးတယ်။အစိုးရနဲ့တမရဘက်ကဆွေးနွေးတာကဒီမိုကရေစီလို့ဖယ်ရယ်လို့ပြောတော်လဲပဲဘိုးချုပ်ကံမှုရှော့ချရေးဘက်ကစဉ်းစားတယ်။အဲ့ဒီအချက်နှစ်ချက်မှာသူတို့အခြေခံမတူတဲ့အခါမှာခုနကကြာပြောတယ်ဒီဖွဲ့စည်းပုံဒီပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးပြဿနာလို့ပြဿနာတွေမှာတောက်လျှောက်လိုက်ပြဿနာတက်လာတယ်လို့ထင်ပါတယ
်။အစိုးရနဲ့တမရဘက်ကဘိုးချုပ်ကံမှုရှော့ချရေးကိုစဉ်းစားတယ်ဟုတ်လားဆရာ။
ဟုတ်ကဲ့အဲ့ဒီဘက်ကနေစဉ်းစားတယ်လို့ထင်ပါတယ်ကျွန်တော်ဆွနွေဝဲဒီအခြေအနေတွေကြည့်နေတာကတော့
အဲ့တော့ဘ ਹੁ ချုပ်ကိုင်မှုဆွချရေးဟာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လက်ရှိနဲ့ပုံမူတည်ဆက်လာတဲ့သဘောပေါ့ decentralized လို့ဆိုတာမဟုတ်ဘူးလား
အဲ့ဟုတ်ကဲ့ဒီအဲ့အနာခေါ်ရေးဘက်ကရပြောမယ်ဆိုလို့ရှိရင်တော့ပုံနည်းဆက်လာနိုင်လို့ပြောပေမယ့်တိုင်းရင်းသားတွေရဲ့ဒီသူ့ရဲ့ identity ကိုယ်ပိုင်လက္ခဏာရတောင်းဆိုတာနဲ့ပတ်သက်လာလို့ရှိရင်တော့အဲ့ဒီခြားနားမှုကတော့ကိုယ်လက်မှုကတော့ရှိနေသေးတယ်ခင်ဗျာ
နောက်တချို့တိုင်းရင်းသားကောင်းဆောင်တွေကဗမာလည်းပဲပြည်နယ်တစ်ခုပဲဖြစ်တဲ့လို့လည်းပြောရပါတယ်ဒီဟာကတကယ်တမ်းလက်ခံနိုင်လာမဲ့အခြေအနေဖြစ်ပါမလားနောက်နိုင်ငံကိုချစ်တိုက်စိတ်ပေါ်လေ civic nationalism ဆိုတာမျိုးဖြစ်တဲ့ federal ပြည်ထောင်စုစစ်စစ်မှမှထူထောင်မယ်ဆိုရင် ethnic nationalism လူမျိုးချစ်တဲ့စိတ်ကဒုတိယသာဖြစ်တဲ့လို့ပြောပါတယ်ဒီဟာတွေကညှိုလင့်ချက်ကတော့ကောင်းတယ်သို့တော်လည်းပဲစိတ်အလံဝေးလွန်းပါသလားတကယ်လက်တွေ့ဖြစ်လာဖို့အတွက်ဥမ္မုံဆိုးရဲ့အမျိုးသုံးသပ်ပါခင်ဗျာဖြစ်နိုင်တဲ့အလားလား
လက်တွေ့ကတော့ဖြစ်နိုင်မှုအလားလားကတော့ဝေးတယ်လို့ထင်နေဗျအဓိကကခုနကပြောတယ်ပြည်နယ်ဖွဲ့စည်းပုံသို့မဟုတ်ပြည်နယ်ခြေခံဥပဒေပေါ့ဗျာရေးဆွဲရေးဆိုတာကဒါတကယ်လို့ရညှိခုံတာဆိုပေမဲ့တကယ်တမ်းရပြောမယ်ဆိုလို့ရှိရင်သူကဘာပြဿနာကြီးကြံနေတယ်ဆိုတော့ခုနကရှိပြည်နယ်မှာရက်ခံထားတဲ့လူကဗမာလဲတပြည်နယ်ပဲရှိတယ်ဆိုရဲအယူဆတင်းလာမှာတစ်ဖက်ကလည်းဆိုရအောင်ပြည်နယ်ကြီးအခြေခံဥပဒေဆိုတာကလက်ရှိ2008ဖွဲ့စည်းပုံမှာပါတဲ့9ပြည်ကိုပြောနေတာအဲ့တော့ဒါရီကတကယ်တမ်းဆွေးနွေးမယ်ဆိုရင်ညှိခုံစရာအများကြီးပေါ်လာအောင်မယ်လို့ထင်ပါတယ
်ဒီသူနွေကိုတချို့ကတော့ရွေးကောက်ပွဲနီးလာလို့ခါရောမီလောက်တာဒါတကယ်တမ်းလည်းပဲနိုင်ငံတကာမှာလည်းပဲလိုပဲရွေးကောက်ပွဲနီးလာတဲ့ခါတော့အစိုးရကတော့သူကောင်းတာကိုလုပ်ပြရဲဆိုတာကတော့အစင်းလားအနေနဲ့တွေးရပါတယ်ဆိုတော့အခုကောအဲ့လိုသုံးဆက်လို့ရပါသလားနောက်ပြီးတော့ကျွန်တော်စဉ်းစားမိတာအဲ့ကာဝေးဦးစည်းချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ကိုယ်တိုင်ကဒီငင်းငယ်ကိစ္စကိုတခြားကိစ္စအတွက်အသုံးချရတဲ့ဘာညာသတိပေးသွားတယ်လို့ဆိုကြတယ်အဲ့တော့အဲ့ဒါကတော့ရွေးကောက်ပွဲအတွက်ဒီဟာကိုအသုံးချတယ်လို့ပြောတဲ့သဘောမျိုးထပ်တူဖြစ်နေသလား
ကျွန်တော်အမြင်ကတော့ပူသိမ့်စင်စိုးရလက်ထက်ကအနေရီစိုးရလက်ထက်မှာရောငြိမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလက်ဆက်တက်တာတခုတော့သူတို့လုပ်ပြသွားလို့ရှိပါတယ်ပူသိမ့်စင်စိုးရလက်ထက်ကလည်းဒီရွက်ကောက်ပွဲနီးမှာပဲအောက်တိုဘာ15ရက်နေ့မှာအစီလက်မှတ်ထိုးပြီးတော့သူစိုးရတက်တာမှာငြိမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တခုခုဖျက်ထားခဲ့ရဆိုတာပြသလို့ဒီ UND အစိုးရတက်တန်းမှာလည်းပဲစိုးရတက်တန်းကုန်ငန်းနီးမှာအဲ့ဒါကိုဖျက်ပြတယ်လို့ပဲထင်ပါတယ်ငယ်တန်းကတော့ကိုဗစ်တာမရှိတော့ဒီပြည်လောက်မှာဖြစ်မယ်ညီတာကမှအဲ့တော့ရွေးကောက်ပွဲကိုတက်တက်ရည်စူးလုပ်တယ်လို့တော့ပြောဖို့ခက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုစဉ်းစားပြည့်စည်နေတာကတော့တချို့ကသုံးသပ်ကြတယ်ဒီငင်းငယ်ကြီးကိုသူ့လက်ထက်မှာရတာမလို့ခြင်းဘူးငါကိုယ်တိုင်တက်လာမှရအောင်လုပ်ပြမယ်ဒါနိုင်ငံရေးခေါင်းဆောင်အချင်းချင်းမှာအဲ့ဒီသဘောထားမျိုးရှိရတဲ့အတွက်ကြောင့်ပူပြီးနှောင့်နှေးရတယ်လို့လည်းသုံးသပ်ပါတယ်ဆိုတော့အဲ့လိုပုဂ္ဂိုလ်ကြီးအရာအမှတ်ယူခြင်းတဲ့သဘောထားကတော့ငင်းငယ်ရေးကိုဘလောက်နှောင့်နှေးစီနိုင်လဲအဲ့ဒီဆန္ဒရှိနေကြတဲ့ဆရာတော်တကယ်ဖြစ်နိုင်ပါလားခင်ဗျအ
ဲ့လိုသုံးသပ်ကြတာတွေကတော့ရှိတယ်ဗျအခုဆိုတော့ဦးသိန်းစင်လက်ထက် NCA လက်မှတ်ထိုးဖို့လုပ်တဲ့အချိန်မှာမလိုဖို့လိုတယ်လို့ NLD ဘက်ကဒေါအောင်ဆန်းစုကြည်ပြောခဲ့တာရှိသလို NLD ဆိုတာဖြစ်သွားတဲ့အခါကျတော့ NCA ကိုပြန်ပြန်ထိုးဖို့ပြန်တိုက်တွန်းတာတွေရှိတယ်ဆိုတော့အဲ့ဒီအခြေအနေတွေပေါ်ကိုကြည့်ပြီးတော့အတက်ကလည်းအဲ့ဒီဒေါအောင်ဆန်းစုကြည်ဆိုတာလက်ထက်မှာဒေါအောင်ဆန်းစုကြည်ကို credit မပေးခြင်းဘူးဆိုတဲ့အမြင်မျိုးတွေလည်းရှိတယ်ဗျ ဲဒါပေမဲ့အဲ့ဒါဒီတော့ငင်းငယ်လုံငန်းစဉ်နှောင့်နှေးနေတယ်လို့တော့သိမထင်ဘူးကြာအဓိကနိုင်ငံရေးရသဘောတူဆွေးနွေးရမယ့်အချက်တွေကိုလက်တွေ့ကြကြပြင်ဆင်နိုင်တာပဲပထမတစ်ချက်ကကတန်းသားကြီးဒီကိုယ်အုပ်ချုပ်ခွင့်ကိုယ်ပြဌာန်းခွင့်အာဏာခိုးယူနေပတ်သက်ပြီးတော့ဒီနေ့အထိကိုကျွန်တော်တို့မဆွေးနွေးနိုင်ဘူးဒါပထမတစ်ချက်ဖြစ်တယ်ဒုတိယတစ်ချက်ကအဲ့ဒါနဲ့ဆက်နွယ်လာမယ်တန်းသားလက်နက်ကင်တပ်ဖွဲ့ဖြည့်ရှင်းနေပတ်သက်ပြီးဒီနေ့ဒီအဖြေမရှိသေးဘူးเนาะအဲ့ဒါကြောင့်အဲ့နှစ်ချက်ကြောင့်ဒီငင်းဆွေးနွေးပွဲကြီးကြာတယ်လို့ပြောတာပုံမှန်ပဲလို့ထင်ပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်ကိစ္စယောဂအများစုကိုတရားရဟန်းတို့ချုပ်တင်ကာကွယ်ဖို့မဖြစ်နိုင်ဘူးဆိုပေမဲ့ယောဂကိုစောစောစစ်စစ်ဖော်ထုတ်သိရှိကုသနိုင်ခဲ့မယ်ဆိုရင်တော့90ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တယ်လို့သိရပါတယ်ကိစ္စယောဂရဲ့အနေအထားတွေကိုရှင်းချနိုင်မှုအတွက်ကျမရင်းနဲ့ညညအောင်နေထိုင်စားတောက်ပြီးကြိုတင်ကာဝယ်ထားဖို့လိုသလိုယောဂကိုစောစောစစ်စစ်ဖော်ထုတ်သိရှိနိုင်စေဖို့အတွက်လည်းကျမ၏စစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့ကင်ဆာယောဂဟာတရားရာဂိုင်းတော့မကာဝယ်နိုင်ပါဘူး။ဒီဓမ္မစွာနေထိုင်စားတောက်မယ်ဆိုရင်တော့30ရာဂိုင်းတော့ကနေ50ရာဂိုင်းတော့ထိကာဝယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့လူတိုင်းကမိမိရဲ့ဒီနေထိုင်စားတောက်တဲ့ပုံစံကိုလည်းလှုပ်ရှားမှုပုံစံကိုကျမ်းမာတဲ့ဘောင်တွဲမှာရှိအောင်ဆောင်ရွက်သွားဖို့ကပထမအရေးကြီးဆုံးဖြစ်ပါတယ်။ဒုတိယအနေနဲ့တော့မိမိရဲ့ဆရာဝန်နဲ့တိုင်ပြီးပြီးတော့ကင်ဆာကြိုတင်စစ်ဆေးနည်းလေးတွေကိုဆောင်ရွက်ထားမယ်ဆိုရင်စောစောစီစီတွေ့လို့ရှိရင်ဆရာတို့က90ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်ပြီဖြစ်ပါတယ်။ဒါကြောင့်မလို့ဒီလက်လန်းမီတဲ့သူတွေမှာကြိုတင်စစ်ဆေးခြင်းကိုမိမိရဲ့ဆရာဝန်နဲ့တိုင်ပြီးပြီးတော့ဆောင်ရွက်သွားဖို့အတွက်အကြံပြုပါတယ်။
ယောဂပြင်းထန်လေးရှိတဲ့ကင်ဆာယောဂတချို့ဟာကြိုတင်ကာဝရာတွေနဲ့ကြိုတင်စစ်ဆေးဖော်ထုတ်ကုသတာတွေကိုပြုလုပ်ဖို့မဖြစ်နိုင်ပေမဲ့အဖြစ်များတဲ့ကင်ဆာယောဂအများစုမှာတော့ကြိုတင်ကာဝရာနဲ့စောစောသိအောင်စစ်ဆေးဖော်ထုတ်တာတွေကိုလုံဆောင်နိုင်တယ်လို့သိရပါတယ်။ယောဂကိုစောစီသိရှိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးစောစောသိရင်ပျောက်ခင်းတဲ့အထိကုသနိုင်တဲ့ကင်ဆာယောဂအမျိုးအစားတွေကိုမြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။ကင်ဆာယောဂအမျိုးအစားလိုက်ကြိုတင်စစ်ဆေးတဲ့ကင်ဆာအမျိုးအစားတွေကိုအစုံပြုထားတာတွေကတော့အမျိုးသမီးတွေမှာဆိုရင်ရင်သားကင်ဆာနဲ့တင်ကောင်းကင်ဆာအမျိုးသားတွေမှာဆိုစီးကျိတ်ကင်ဆာအမျိုးသားရောအမျိုးသမီးရောမှာဆိုရင်တော့ဥမာကြီးကင်ဆာအသေးကင်ဆာရေပြားကင်ဆာဒီကင်ဆာတွေကကြိုတင်စစ်ဆေးတွေ့ရှိခဲ့မယ်ဆိုလို့ရှိရင်ကုသပျောက်ကင်းနိုင်တယ်ဆိုတာအထောက်အထားတွေရှိတဲ့အတွက်ကြောင့်ကင်ဆာ screening လို့ခေါ်တဲ့ကင်ဆာကြိုတင်စစ်ဆေးခြင်းမှာဒီကင်ဆာအမျိုးအစားတွေကိုထည့်ထားပါတယ်
အိမ်တော်နဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်လာပြီဆိုရင်တင်ကောင်းကင်ဆာယောဂကိုဆန့်သက်စစ်ဆေးပေးဖို့လိုပြီးဆန့်သက်စစ်ဆေးဖို့အတွက်လွယ်ကူတဲ့နည်းလမ်းတွေလည်းရှိနေပြီလို့သိရပါဗျ။အဲ့
တော့တင်ကောင်းကင်ဆာနဲ့ပတ်သက်ပြီးတော့အိမ်တော်တဲ့အမျိုးသမီးတွေအနေနဲ့အသက်30ကျော်ရွယ်ကစပြီးတော့3နှစ်တကြိမ်တင်ကောင်းမိဘကိုစစ်ဆေးဖို့လိုအပ်ပါတယ်။ဒီတင်ကောင်းမိဘမှာပြောင်းလဲမှုတွေရှိရင်တော့တော့ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီနှစ်စဉ်စစ်ဆေးသွားတာတွေလည်းရှိပါတယ်။အခုနောက်ပိုင်းမှာတော့ဒီတင်ကောင်းကင်ဆာကိုဖြစ်စေတဲ့ပိုးကိုစစ်ဆေးလို့ရပြီဖြစ်တဲ့အတွက် HPV DNA ဆိုတဲ့ဒီစစ်ဆေးနည်းတင်ကောင်းကင်ဆာဖြစ်စေသော Human Papilloma Virus စစ်ဆေးနည်းကိုတော့၅နှစ်တကြိမ်စစ်ဆေးသင့်တယ်လို့ပြောပါတယ်
။အသက်50ကျော်လာတဲ့အမျိုးသားအမျိုးသမီးတွေအားလုံးမှာတော့ဥမာကြီးကင်ဆာယောဂကိုစောစောသိအောင်စစ်ဆေးသင့်တယ်လို့သိရပါတယ်။ဥမာကြီးကင်ဆာယောဂကိုစောစောသိစေဖို့အတွက်ဘယ်လိုဆက်သက်စစ်ဆေးမှုတွေကိုလုပ်ဆောင်သင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဥမာကြီးကင်ဆာနဲ့ပတ်သက်ပြီးတော့အသက်50ကျော်အရွယ်မျိုးသမီးမျိုးသားအများအားလုံးဒီဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကို10နှစ်တကြိမ်ဆောင်ရွက်သွားဖို့လိုပါတယ်။နောက်တစ်ခါအသက်50နှစ်မှကျော်ပြီးတဲ့နောက်မှာဒီဝန်းတွဲမှာမမြင်ရတဲ့သွေးပါဝင်မှုကိုစစ်ဆေးတဲ့ FOB လို့ FID လို့စစ်ဆေးနည်းကိုလည်းနှစ်စဉ်စစ်ဆေးသွားဖို့အတွက်အကြံပြုထားတာရှိပါတယ်။ဥမာကြီးကင်ဆာကအခုနောက်ပိုင်းမှာဖြစ်များလာတဲ့အတွက်ကြောင့်မလို့เนาะဒီအသက်50ကျော်သူမျိုးသားမျိုးသမီးများအားလုံးဝန်းစစ်ဆေးခြင်းနဲ့ဥမာကြီးမှန်ပြောင်းကြည့်ရှုဒီကိုဆောင်ရွက်သင့်ပါတယ်မိမိရဲ့မျိုးရိုးရာစွဲမှာဥမာကြီးကင်ဆာရှိခဲ့ရင်เนาะအသက်45နှစ်နောက်ပိုင်းတွေကကြိုတင်စစ်ဆေးခြင်းကိုဆောင်ရွက်သင့်တယ်လို့အကြံပြုထားတာလေးရှိပါတယ
်စီးကျိတ်ကင်ဆာယောဂါဟာလည်းအသက်55နှစ်ကျော်လာတဲ့အမျိုးသားတွေမှာကြိုတင်စစ်ဆေးဖော်ထုတ်သင့်တဲ့ကင်ဆာယောဂါမျိုးစားတစ်ခုဖြစ်တယ်လို့သိရပါတယ် CJ ကင်ဆာယောဂါစစ်ဆေးဖော်ထုတ်တာကိုတော့ဆရာဝန်နဲ့စနစ်တကျတိုင်ပင်ဆွေးနွေးပြီးမှစမ်းသပ်စစ်ဆေးတင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
မျိုးသားများစီးကျိတ်ကင်ဆာကိုတော့55နှစ်နဲ့69နှစ်ကြားထဲမှာဒီစီးကျိတ်ကင်ဆာမှာမြင်မာတဲ့အတွင်းအတွင်းမှာ PSA ဆိုတဲ့ဓာတ်ကိုစစ်ဆေးခြင်းဆိုအတွင်းကိုလက်ညှိုးထိုးသွင်းပြီးတော့စီးကျိတ်ကိုစမ်းသပ်စစ်ဆေးခြင်းတွေကိုဆောင်ရွက်တင်တယ်လို့ပြောပါတယ်ဒီနေရာမှာတော့အတွင်းအတွင်းမှာ PSA စစ်ဆေးခြင်းကိုဆရာဝန်နဲ့လူနာနဲ့ဆွေးနွေးပြီးတော့ဆုံးဖြတ်ပြီးမှစစ်ဆေးဖို့လိုတယ်လို့ပြောပါတယ်ဘာလို့လဲဆိုရင်ဒီ PSA ပမာဏကဒီစီးကျိတ်ကင်ဆာမဟုတ်ဘဲနဲ့ရိုးရိုးစီးကျိတ်ကြည်ရောဂါမှာလည်းအနည်းငယ်တက်တဲ့အခါမှာကြတော့ဒီ PSA တက်နေရင်ကင်ဆာဖြစ်ပြီလားဆိုပြီးတော့စိတ်ပူပင်တော့ကများတာတော့နောက်ဆက်တွဲစစ်ဆေးမှုတွေကိုလုပ်ဖို့လိုအပ်လာတိုင်းမှာဖြစ်တဲ့အတွက်ဆရာဝန်နဲ့လူနာနဲ့စနစ်ကျတိုင်ပင်ဆွေးနွေးပြီးမှစစ်ဆေးသင့်တယ်လို့အကြံပြုထားတာရှိပါတယ
်ကင်ဆာရောဂါအများစုဟာဆော့ဆော့သိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးရောဂါအဆင့်မမြင့်ငယ်မှာကုသမှုတွေကိုအချိန်မီပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိတာကြောင့်စနစ်တကျစစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီလုပ်ဆောင်ရင်ကင်ဆာရောဂါကြောင့်ကြုံတွေ့ရမယ့်နောက်ဆက်တွဲစုကြတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော်ပ
ါဘူးဒကာတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီဘောချန်ပီယံစ်ဘောလုံးဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကပေါ်တူဂီနိုင်ငံလစ်ဘွန်းမြို့မှာကစားခဲ့ကြပါတယ်။ဒီနေ့ဖိုင်နယ်မှာတော့ဂျာမန်ချန်ပီယံဘိုင်ယန်မြူနစ်နဲ့ပြင်သစ်ချန်ပီယံ PSG တို့တွေ့ခဲ့ကြပါတယ်။ဘိုင်ယန်ကအစင်လာကြီးမားပြီးဒီဖလားကို5ကြိမ်ရဘူးပေမဲ့ PSG ကတော့တစ်ကြိမ်မှမရဘူးသေးတဲ့အသင်းပါ။ဘိုင်ယန်ကနီးပြားတဲ့လက်ထက်မှာအသင်းလိုက်စူးစီးမှုကောင်းကောင်းနဲ့တည်ဆောက်နိုင်ခဲ့ပြီးတော့ဖိုင်နယ်အထိတက်လာခဲ့တဲ့တစ်လျှောက်မှာလဲဂျော့စီကို9ဂိုးတကိုးဘာစလိုနာကို8ဂိုးနှစ်ဂိုးအပါအဝင်10ပွဲစလုံးနိုင်ထားတာပါ။PSG ဘက်ကတော့နေမာတို့ပါပေတို့လိုတူးချင်းထူးချွန်တဲ့နာမည်ကြီးကစားသမားတွေနဲ့ဖွဲ့စည်းထားတာပါဒီဘက်မှာဘိုင်ယန်က PSG ကိုတကူကူမရှိနဲ့နိုင်ပြီးတော့ချန်ပီယံစ်လိဖလားကိုပိုဆွဲသွားပါတယ်ဘိုင်ယန်အတွက်တလုံးသေးသောဂိုးကိုတော့ PSG ကစားသမားဟောင်း Kingsley Coman က59မိနစ်မှာခေါင်းတိုက်ပေးနေတာပါဒါဟာဘိုင်ယန်အတွက်တော့ဥရောပချန်ပီယံစ်လိဖလားကိုထောက်ကျင်ရောက်ပိုဆွဲရလဲဖြစ်ပါတယ်ဘိုင်ယန်မီဒီယာ Hansi Flick ကတော့သူအသွင်းအနေနဲ့ထိုက်ထိုက်တန်တန်နိုင်ခဲ့တာဆိုပြီးတော့ပြောပါတယ
် On wirklich Männer Ich bin sowas von stolz Und auch das Trainer
ယူတော်ဆုံးပြောရင်တော့ခုလိုမျိုးအောင်ပွဲခံခွင့်ရတဲ့အတွက်ကျွန်တော်ရောနီးပြတစ်ပွဲလုံးမှာအရန်ခုံယူပါတယ်ပြီးတော့အသင်းကိုလည်းကျေးဇူးတင်ပါတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့လတွေအတွင်းသူတို့ရယူခဲ့တဲ့အောင်မြင်မှုတွေကတကယ်အမကန်းပါပဲဒီညမှာလည်းထိုက်ထိုက်တန်တန်နိုင်ရတယ်လို့ထင်ပါတယ်ကျွန်တော်ပြောသလိုပဲပြီးခဲ့တဲ့လတွေနဲ့ဒီပြင်ချန်ပီယံလိဂ်တစ်ချောင်းလုံးကစားခဲ့တဲ့ခြေစွမ်းကမယုံနိုင်တော့ပါပဲဒီအတွက်လည်းဂုဏ်ယူပါတယ်ကျွန်တော်တို့ရဲ့ကစားပုံတွေနဲ့အသင်းလိုက်စူးစီးမှုတွေကအဖက်အသင်းတွေခက်ခဲဖြစ်စေပါတယ်အခုကျွန်တော်တို့ဒီချန်ပီယံလိဂ်ပလာနဲ့ပြင်ပြနိုင်ပါပြီ
PSG နီးပြသောမတ်စတာခယ်ကလည်းရှုံးမိမဲ့လဲသူအသင်းအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ်
Oui, je suis très fier. J'ai déjà dit l'équipe.
ကျွန်တော်ရန်ကုန်ယူပါတယ်ဒါကိုအသင်းကိုလည်းပြောပြပါပြီဒီလိုဖိုင်နယ်မျိုးမှာရှုံးရတာအဆိုးဆုံးပါဒါပေမဲ့နှစ်သင်းစလုံးကဖိုင်နယ်ကိုထထိုက်တန်တန်တက်လာကြတဲ့အသင်းတွေပါကျွန်တော်တို့တသင်းလုံးစုစုစည်းစည်းနဲ့စိတ်ဓာတ်ကြားခံမှုရှိရှိနဲ့အပြင်းအထန်ကြိုးပမ်းခဲ့ပြီး Champion League Flyer ကိုအခွင့်အရေးတွေရခဲ့ပြီးနည်းနည်းပဲလိုခဲ့တာပါကံလေးနည်းနည်းကောင်းဖို့လိုခဲ့တာပါဒီဘက်မှာလည်းဘိုင်ယန်ကိုသမားနိုရာကောင်းတာလည်းပါပါတယ်ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ဂုဏ်ယူပါတယ်
အခုလိုအနိုင်ရတဲ့အတွက်ဘိုင်ယန်ပရိသတ်တွေကတော့မြင်းလင်းမြို့မှာအောင်ပွဲခံခဲ့ကြပါတယ်။ဘိုင်ယန်ပရိသတ် Ismail Rekor ကတော
့ Wir haben alle nur auf dieses Turnier gewartet und die ganze Zeit wir konnten kein Fußball schauen und jetzt hat
es so ကျွန်တော်တို့အားလုံးဒီပွဲကိုစောင့်ကြည့်ကြတာပါ။ဘောလုံးပွဲတွေကိုကွင်းမှာကြည့်လို့မရတဲ့အချိန်မှာဒီလိုအနိုင်ရလိုက်တာကကျွန်တော်တို့အတွက်အရန်ကောင်းပါလိမ့်မယ်။
ဘိုင်ယန်ဟာဒီနေ့ဘောလုံးရာသီမှာဂျာမန်အမတ်ပေးဘွန်ဒက်စ်လီဂါချန်ပီယံဆုရောရှုံးထွက်ဖလားပါရထားတာကြောင့်ဒီပွဲနိုင်လိုက်တဲ့အတွက်ထရဘောလို့ခေါ်တဲ့ဖလားသုံးလို့ရသွားခဲ့ပါတယ်2013ကလည်းတစ်ကြိမ်ရထားတာကြောင့်ဘိုင်ယန်အတွက်တော့ဒါဟာဒုတိယကြိမ်ထပ်ရတာပါဘိုင်ယန်ပရိသတ်တွေအောင်ပွဲခံနေချိန်မှာပြင်သစ်မှာတော့ PSG ပရိသတ်တွေနဲ့ရဲတွေထိတ်တိုက်တွေ့ပြီးတော့ပြဿနာတွေဖြစ်ခဲ့ပါတယ် PSG အသင်းကသူတို့ရဲ့ပရိသတ် 9,000 လောက်ကိုကွင်းထဲမှာ screen အကြီးနဲ့ဓာတ်ရိုက်ပြခဲ့ပြီးတော့အချို့တွေကတော့အပြင်မှာရဲတွေနဲ့ပြဿနာဖြစ်ခဲ့ပါတယ်။ပွဲပြီးမှာတော့ PSG အသင်းရှုံးသွားတဲ့အတွက်ပရိသတ်တို့တောင်းကျမ်းလာကြောင်းရုံးရင်းစံခတ်တွေဖြစ်ခဲ့ပြီးတော့ရဲကရဲယူဘုံနဲ့လူစုခွဲခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ Paris မြို့မှာတော့ PSG ပရိသတ်တွေနဲ့ရဲတွေကြားဖြစ်ခဲ့တဲ့ဒီအထီးကရုံးအတွင်းမှာ B PSG ပရိသတ်148ယောက်ဖမ်းဆီးထိန်းသိမ်းခံရတယ်ဆိုပြီးတော့ပြည်သူ့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာဥရောပချန်ပီယံစ်လိဘောလုံးပွဲတွေကိုခုနှစ်မှာကျင်းပသလိုမျိုးကွာတာဖိုင်နယ်ကစပြီးတပွဲတည်းကစားဖို့ UEFA ဥရောပဘောလုံးဖွဲ့ချုပ်ကစဉ်းစားနေတယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောလိုက်ပါတယ
် For sure it's a very interesting format now I doubt
ဒီကြာလာကတော့ဒီပုံစံကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်အခုတပွဲကစားနေတဲ့ပုံစံကအရင်ရှိနေတဲ့ပုံစံတက်ပို့ပြီးတော့စိတ်လှုပ်ရှားဖို့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ပထမတော့ကတော့နည်းနည်းလေးစိတ်ထဲမှာဖြစ်မှဖြစ်ပါမလားလို့တန်တရားဖြစ်မိပါတယ်ဒါပေမဲ့အခြေအနေရဒီလိုမျိုးလုပ်ခဲ့ရပေမဲ့နောက်ဆုံးတော့အခုလိုပုံစံတစ်ခုတွေးခဲ့ရပါတယ်ဆိုတော့နောက်ပိုင်းပွဲတွေကြာရင်ဒီလိုကျင်းပမလားဆိုတာကိုတေချာပေါက်စဉ်းစားသွားမှာပါ
ဒီနေ့မှာဗိုင်းရပ်စ်ကြောင့်ပွဲတွေကို quarter final ကစပြီးတော့အိမ်ခွင်းအဝေးခွင်းမကစားဘဲနဲ့တပွဲတည်းကစားတာမှာပွဲတွေကပို့ပြီးတော့အကျိတ်အနေနဲ့ကြီးလို့ကောင်းတာကြောင့်အခုလိုစဉ်းစားလာနေတာဖြစ်တယ်ဆိုပြီးတော့ပြောပါရစေခင်ဗျာယူရိုပါလိဂ်ဖလားဖိုင်နယ်မှာတော့ဆဗီရိုအသင်းကအင်တာမီလန်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ယူရိုပါလိဂ်ဖလားဖိုင်နယ်ကိုတောက်ကြနေကကလုံးမျိုးမှာကစားတာမှာဇဗီလ်ကအင်တာမီလန်ကို 3-2 နဲ့နိုင်သွားတာပါအင်တာကလူကာကိုကပယ်နယ်တီကနေဂိုးအရင်သွင်းခဲ့ပြီးပထမပိုင်းမှာ2ဂိုးစီတည်ဖြစ်နေပေမဲ့ဒုတိယပိုင်းမှာလူကာကိုကပဲကိုဂိုးကိုသွင်းမိသွားလို့နောက်ဆုံးမှာဇဗီလ်က 3-2 နဲ့နိုင်ပြီးတော့ယူရိုပါလိဂ်ဖလားကို6ချိန်မြောက်ပိုဆွဲသွားပါတယ်ယူရိုပါလိဂ်မှာတော့ဇဗီလ်အသင်းက6ချိန်နဲ့အများဆုံးနိုင်ထားရလဲဖြစ်ပါတယ်ခင်ဗျာကောဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီအန်နီအင်ဖန်တီနိုဟာ FIFA ရဲ့လိုင်းနာရမဲ့စီမံစည်းကမ်းတွေကိုချိုးဖောက်ခြင်းတစုံတရာမရှိဘူးဆိုပြီးတော့ FIFA ရဲ့ကျင်းဝတ်ဆိုင်ရာစုံစမ်းရေးကော်မတီကပြောလိုက်ပါတယ် FIFA ဥက္ကဋ္ဌနဲ့ဆွစ်ဇာလန်ရှေ့နေချုပ်တို့ရှုတ်ဝက်တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဆွစ်ဇာလန်အာဏာပိုင်တွေဘက်ကဒီကိစ္စကိုပြစ်မှုကြောင့်ဆိုင်ရာရစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့တရားစွဲဖို့လုပ်ခဲ့တာပါဆွစ်ဇာလန်အာဏာပိုင်တွေဘက်ကတင်ပြလာတဲ့အချက်လက်တွေကိုစုံစမ်းရေးကော်မတီဥက္ကဋ္ဌကတေချာစုံစမ်းစစ်ဆေးခဲ့ပြီးတော့ရရှိတဲ့အချက်အလက်တွေအရတော့ FIFA ရဲ့စီမံစည်းကမ်းတွေကိုတစုံတရာချိုးပေါက်တာမရှိဘူးလို့ပြောကြလိုက်တယ်ဆိုတော့ကိုရှင်းပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
မောင်ဗီရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သမ္မတ Trump ဟာ Israel နဲ့ Arab ဆော့ဘွားများပြည်ထောင်စုနိုင်ငံအကြားသမိုင်းဝင်ငြိမ်းချမ်းရေးသဘောတူညီချက်ရအောင်ဂျားဝင်ညှိနှိုင်းပေးခဲ့ပါတယ်ဒါဟာ25နှစ်အတွင်းပထမဆုံးအနေနဲ့ Israel နိုင်ငံနဲ့ Arab နိုင်ငံကြီးတနိုင်ငံအကြားပုံမှန်ဆက်ဆံရေးသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်နောက်ထပ် Arab နဲ့ Muslim နိုင်ငံတွေလည်း Arab ဆော့ဘွားများပြည်ထောင်စုလိုပဲအစ္စရေးနဲ့ပုံမှန်ဆက်ဆံကြလိမ့်မယ်လို့မျှော်လင့်နေပါတယ်။တမန်ကျမ်းစာအရအဓိကဘာသာကြီး၃မျိုးဖြစ်တဲ့ဂျူး၊ခရစ်ယာန်နဲ့အစ္စလာမ်ဘာသာရဲ့ဖခင်ရဲ့လို့သဘောထားတဲ့အိဗရာဟံကိုအလေးထားတဲ့အနေနဲ့ဒီသဘောတူညီချက်ကိုအိဗရာဟံသဘောတူစာချုပ်လို့နာမည်ပေးထားပါတယ်။အစ္စရေးနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒေးဗစ်ဖရိုက်မန်ဟာဒီကြီးမြတ်တဲ့ဘာသာကြီး၃ရဲ့စီးလုံးညီညွတ်ဖို့အတွက်အိဗရာဟံလောက်ဘယ်ပုဂ္ဂိုလ်ကမှက ိုစားပြုဖို့ထိုက်တန်မှာမဟုတ်ဘူးလို့ရှင်းပြပါတယ်။ယေရုရှလင်မြို့ဟာအယ်အက္ဆာဗလီမာဝတ်ပြုခြင်းကြတဲ့ကမ္ဘာတဝန်းကမွတ်စလင်တွေအတွက်အိဗရာဟမ်သဘောတူစာချုပ်ကတိတ်အဆင်ပြေပါတယ်။အခုဆိုရင်တယ်အဗီမြို့ဟာနေ UAE အာရဗ်စော်ဘွားများပြည်ထောင်စုရဲ့မြို့တော်အဘူဒါဘီကိုလေရင်တိုက်ရိုက်ခီးစဉ်နဲ့သွာလာနိုင်ပါပြီ။ဒီဖျားဘူးခီးတွေများလာလေလေအယ်အက္ဆာဗလီကိုပြစ်မှတ်ထားတိုက်ခိုက်ခံနေရတယ်ဆိုပြီးမွတ်စလင်တွေသွားဝတ်ပြုဖို့မဖြစ်နိုင်ဘူးဆိုတော့အစွန်ရောက်တွေရဲ့သတင်းအတူတွေကိုပယ်ဖြတ်နိုင်မှာဖြစ်ပါတယ်။2019တုန်းကသမ္မတထရန့်ရဲ့ပထမဆုံးအရှိအလဲပိုင်းဒေတာခီးစဉ်မှာပြက်ပြက်သားသားပြောခဲ့သလိုပါပဲ။ဘာသာပေါင်းစုံကလူတွေအတူတကွညီညီညွတ်ညွတ်နဲ့အစ္စလာမ်အစွန်ရောက်ဝါဒကိုတိုက်ဖြတ်ပြီးအားလုံးအတွက်စီးပွားရေးအခွင့်အလမ်းတွေရှာဖွေကြမှသာအရှိအလဲပိုင်းပြဿနာကိုဖြေရှင်းနိုင်မှာဖြစ်ပါတယ်တဲ့။ဒီငြိမ်းချမ်းရေးစာချုပ်အရအစ္စရဲလ်နဲ့ UAE နိုင်ငံတို့ဟာတန်ယုံနေဖွင့်တန်အမတ်ကြီးတွေခန့်ထားပြီးပုံမှန်တန်တမန်ဆက်ဆံရေးနဲ့ခီးသွွားလုပ်ငန်းပညာရေးကျန်းမာရေးကုန်သွယ်ရေးနဲ့လုံခြုံရေးစတဲ့ကြေပြောင်းလာတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီအိဗရာဟမ်သဘောတူစာချုပ်ကနေအစ္စရဲလ်နဲ့ပါလက်စတိုင်းပြည်သူတွေအကြားရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးရဖို့အခြေခံအုတ်မြစ်ချပေးတာဖြစ်ပါတယ်။သမ္မတထရန့်ကကျွန်တော်တို့ရဲ့မျှော်မှန်းတာဒီဒေတာနဲ့ကမ္ဘာကြီးမှာငြိမ်းချမ်းရေးလုံခြုံရေးနဲ့တာယာဝပြောရေးကိုဆောင်ကျဉ်းပေးဖို့ဖြစ်ပါတယ်လို့ပြောပါတယ်။ဖျားသခင်ကိုအာယုံပြုပြီးကျွန်တော်တို့ရဲ့ကလေးတွေအတွက်မျှော်လင့်ချက်ပြည့်ဝတဲ့အနာဂတ်နဲ့အကျန်းဖက်ဝါဒကိုတိုက်ဖြတ်ကြမယ်ဆိုတဲ့ရည်ရွယ်ချက်ကိုအတူမျှဝေကြတဲ့နိုင်ငံတွေစုပေါင်းထားတဲ့ညွန့်ပေါင်းအဖွဲ့ကြီးပေါ်ထွန်းရေးဟာကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်မယ်ဖြစ်ပါတယ်လို့သမ္မတထရန့်ကပြောဆိုလိုက်ကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com ညင်းဆောင် editorials ကို email နဲ့ပို့နိုင်လို့23261931343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှาศင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပること်ကိုဆက်ဆံရသူဟာဗုဒ္ဓဘူးနေမှာကမ္ဘာတစ်လောက24တန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက8သိန်းကျော်နေပါပြီအမေရိကန်နိုင်ငံမှာတော့အခုဆက်ဆံရသူ6သန်းနီးပါးနဲ့သေဆုံးရသူက2သိန်းနီးပါးရှိနေတယ်လို့John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ကမှာစတင်ခဲ့တဲ့ American တက္ကသိုလ် College တွေရဲ့ဆောင်းဝန်ရာသီစတင်နှစ်အစမှာ virus မကူးစက်အောင်ကျောင်းသားတွေပါတီဝဲမကျင်းပဖို့အရက်ဘားတွေနဲ့တခြားဆူဝေးတာတွေမလုပ်ဖို့အာဏာပိုင်တွေကတားမြစ်ထားနေချိန်မှာပဲအရှိတောင်ပိုင်း Alabama တက္ကသိုလ်မှာတော့ COVID-19 ကူးစက်ခံရသူက930ကျော်ရှိနေပါပြီ American တောင်ပိုင်းပင်လယ်ကွေ့ကမ်းရိုးတန်းဒေသစီဥတီရွေရှားနေတဲ့ Hurricane မုန်တိုင်း Laura ဟာလေတိုင်နှုန်းတနအိမ်မိုင်140လောက်နဲ့ပြင်းအားအဆင့်၄ရှိတဲ့အားဖြင့်မုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့ American မြို့သား Hurricane Center ကခန့်မှန်းထားပါတယ်။ American တောင်ပိုင်းက Texas နဲ့ Louisiana ပြည်နယ်တွေနားမှာဝင်ရောက်လာနိုင်တယ်လို့ဒေသခံတွေကသတိပေးနေပါတယ်။ကျင်းပြည်နယ်တွင်မြန်မာနဲ့ထိုင်းနယ်စပ်နားမှာတရုတ်ရင်းကြီးမြှုပ်နှံသူတွေက American Dollar 15 Billion အကုန်ကျခံတည်ဆောက်နေတဲ့မြို့တွေဟာတရုတ်နိုင်ငံရဲ့ BRI ကဗလန်စီမံကိန်းနဲ့သက်ဆိုင်မှုမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။လောလောဆယ်မြန်မာစုကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ KMD နဲ့ရင်းကရွှေကုတ်ကိုမြို့တဲ့ကိစ္စဟာတရုတ်စုကစီမံကိန်းတွေနဲ့မသက်ဆိုင်ဘူးလို့ရန်ကုန်မြို့တရုတ်တန်ရုံကအင်္ဂါညပိုင်းက Facebook ကနေတဆင့်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။နေဆက်ဖြတ်ကျော်လောင်းကစားမှုတွေနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကတသမတ်တည်းရှိပြီးတရုတ်အရင်းအမြစ်တွေကိုနိုင်ငံရခြားလောင်းကစားရုံတွေမှာသုံးစွဲခွင့်မပြုတယ်လို့တရုတ်နိုင်ငံသားတွေကိုနိုင်ငံရခြားလောင်းကစားရုံတွေတီထောင်ခွင့်မပြုဘူးလို့လည်းပါရှိပါတယ်။အငင်းပေါ်နေတဲ့တောင်တရုတ်ပင်လယ်တွေကတရုတ်ရဲ့ကျွန်းတူတွေနဲ့စစ်စခန်းတွေတိဆောက်တာမှာပါဝင်ခဲ့တယ်လို့ဆွဆွဲပြောဆိုထားတဲ့တရုတ်ကုမ္ပဏီ24ခုနဲ့လူပုဂ္ဂိုလ်အများအပြားကိုအမေရိကန်ပြည်ထောင်စုကဘော်ဒူးခုနေမှာဒဏ်ကပ်ပိတ်ချုပ်အရေးယူလိုက်ပါတယ်။ ဆောက်လုပ်ရေးစီမံကိန်းတွေကိုတာဝန်ယူခဲ့တဲ့ဒီကုမ္ပဏီတွေကတရုတ်စစ်တပ်ကိုအားပေးကူညီတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တယ်လို့ American စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ချက်တဲ့ပြင်းနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ဒီဝေကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းမျိုးသက်ပ
ါ This program has come to you from the Voice of America, Washington.